Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဂျူဒူစလောင်းကလည်းဒီစီစဉ်ကိုဖမ်းယူကြည့်ရှုနိုင်တဲ့အပြင်အင်တာနက်ကဆိုရင် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်စံနိုင်ပါပြီ။ကျွန်တော်တမောင်သားပ
ါ။ကာဇာစစ်ပွဲဟာ12လကြာကာလထဲဝင်ရောက်လာချိန်မှာပဲဟာမတ်စစ်သွေးကြွတွေကိုဆက်ပြီးတော့စစ်ဆင်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကကြုံဝါပြောဆိုပါတယ်။ဗင်နီဇွဲလာအတိုက်ခံသမ္မတကိုစတဲ့လောင်အက်ဒမန်ဒိုဂွန်ဇဲလက်စ်ဟာတနင်္ဂနွေနေ့ကစပိန်နိုင်ငံကိုရောက်ရှိပြီးတော့ခလုံးခွင့်တောင်းခံခဲ့ပါတယ်။ဆူဒန်နိုင်ငံမှာ16လကျော်ကြာစစ်ပွဲတွေကြောင့်လူပေါင်း 2,000 ကျော်သေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတွေကပြောပါတယ
်။ထိုင်းနိုင်ငံမှာအချင်းကျလွတ်ရဲစေသူတွေနေဆက်ကပြန်လွတ်လိုက်တဲ့အခါမှာမြန်မာနိုင်ငံဘက်ကနေမှစစ်မှုထမ်းဖို့အတွက်အစွဲခံကြရတယ်ပါလေ။2024ခုနှစ်ကျင်းပခဲ့တဲ့နိုင်ငံတကာရွေးကောက်ပွဲတွေမှာအတန်တူးတဲ့သတင်းအထုတွေပြန့်ခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေကိုသတင်းတွေအပြည်မှာကြည့်ရှုနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီရှင်တွေကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုလည်းတင်ဆက်တော်မူရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိပ်တန်းရောက်သတင်းတွေကိုကိုသားညူကပြောပြပါမယ်။
ဂါဇာစစ်ပွဲဟာ12လကြာကာလတွေကိုဝင်ရောက်လာချိန်မှာပဲဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုဆက်ပြီးတော့စစ်ဆင်သွားမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကကြုံဝါပြောဆိုလိုက်ပါတယ်အစ္စရေးဟာအီရန်ရဲ့ကြောက်စရာကောင်းတဲ့မစ်ဆာဝီယိုဒန်အတွေးခွန်နဲ့အဝိုင်းခံနေရတယ်ဆိုပြီးတော့လည်းပြောပါတယ်အနောက်ဘက်ကဒေသနဲ့ဂျော်ဒန်နိုင်ငံသားမှရှိတဲ့ LB ဒရာနီအစ္စရေးသုံးဦးကိုတရတ်သမားတွေကပြစ်ခတ်ခဲ့တဲ့ဖြစ်ရပ်ကိုလည်းအစ္စရေးဝန်ကြီးချုပ်ကဒီအပတ်စဉ်ဆွေးနွေးအဖွဲ့အစည်းအဝေးတွင်မိကုံးမှာဖွေပန်ပြစ်တင်ခဲ့ပါတယ်အဲ့မှာတော့အစ္စရေးလူမျိုးတပ်တွေကတရတ်သမားတွေကိုပြန်လည်ပစ်ခတ်ရှင်းလင်းခဲ့ပါတယ်။ဒီတောတွင်းမှာပဲဂါဇာမှာအစ္စရေးလူကြောင်းတိုက်ခိုက်မှုကြောင့်မလို့အမျိုးသမီး2ဦး၊ကလေးငယ်2ဦးနဲ့အရက်ဖက်ကာကွယ်အရာရှိ2ဦးပါဝင်လူ9ဦးသေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ရက်တွေကတော့ပါလက်စတိုင်းရဲ့အပစ်ခတ်ရစေးမြူနိုင်တဲ့အပေါ်မှာ17လကြာစစ်ပွဲကင်တွယ်မှုနဲ့ပတ်သက်ပြီးတော့အစ္စရေးမှာလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်ပွဲရဲ့ရီမန်ဥတီချက်တွေကိုအစ္စရေးအစိုးရဘက်ကအပြည့်အဝပိုင်းဖြတ်ထားတဲ့ဆိုတော့ကိုအစ္စရေးနိုင်ငံသားအများစုကြီးကသဘောပေါက်နားလည်ပါတယ်လို့အစ္စရေးဝန်ကြီးချုပ်ကတခြားအစ္စရေးခေါင်းဆောင်တွေကိုပြောပါတယ်စစ်ပွဲရီမန်ချက်တွေကတော့ဟာမတ်ကိုအမြစ်ဖြုတ်ဖို့ဒဇဂန်တွေလွတ်မြောက်ဖို့ဂါဇာဟာအစ္စရေးကိုချင်းချောက်မှုဘတော်မှထမ်းမလုပ်နိုင်မို့နဲ့မြောက်ပိုင်းနဲ့တောင်ပိုင်းကဒေသခံတွေသူတို့ရဲ့နေရပ်ကိုဘေးကင်းစွာပြန်နိုင်ရေးဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်ခင်ဗျာဗင်နီဇွဲလာအတိုက်ခံဒီသမ္မတကူစတေလောင်းဖြစ်တဲ့အက်ဒမန်ဒိုဂွန်ဇလက်စ်ဟာတနင်္လာနေ့တုန်းကစပိန်နိုင်ငံကိုရောက်ရှိပြီးတော့ခလုံးငွေတောင်းခံထားတယ်လို့စပိန်အာဏာပိုင်တွေဘက်ကပြောပါတယ်ဗင်နီဇွဲလာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကအငင်းပွားပွဲရွေးကောက်ပွဲကြောင့်မလို့နိုင်ငံရေးနဲ့တန်တမာရေးအကြက်တဲတွေကြုံတွေ့နေခြင်းမှာပဲအတိုက်ခံခေါင်းဆောင်ကတိုင်းပြည်ကနေပြီးတော့ထွက်သွားခဲ့တာပါရွေးကောက်ပွဲမှာသူအနိုင်ရတယ်ဆိုပြီးတော့သမ္မတနီကိုလတ်စ်မာဒူရိုကကြေညာတဲ့အပေါ်မှာအတိုက်ခံခေါင်းဆောင်ဂွန်ဇလက်စ်ကပြန်လည်စိန်ခေါ်ပြီးတော့ရွေးကောက်ပွဲအငင်းပွားမှုတွေဖြစ်ခဲ့ပါတယ်အဲ့နောက်တက်ခန့်ခေါင်းဆောင်ဂွန်ဇလက်စ်နဲ့သူ့ရဲ့ဇနီးဖြစ်သူတို့နှစ်ဦးစပိန်စစ်ခြေစိုက်စခန်းတစ်ခုကိုဆက်ရောက်လာတာဖြစ်တယ်လို့စပိန်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်။အသက်85နှစ်အရွယ်တက်ခန့်ခေါင်းဆောင်ဂွန်ဇလက်စ်ဟာယူကော့ပွဲမှာအနိုင်ရခဲ့တယ်လို့အမေရိကန် EU နဲ့ဒေသတွင်းနိုင်ငံကြီးတွေကရှင်းပြထားကြပါတယ်။ဗင်နီဇွဲလားအာဏာပိုင်တွေကဒီတက်ခန့်ခေါင်းဆောင်ဂွန်ဇလက်စ်ကိုဖမ်းရမ်းထုတ်တဲ့နောက်ပိုင်းရဲ့ဇနီးဘက်တစ်ဘက်ကြာသူ့ရဲ့တိုက်ပွဲကနေပြီးတော့ထွက်ခွာလာတာပါ။ဒီနေ့ဟာဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီစနစ်အတွက်ဝမ်းနည်းစရာကောင်းတဲ့နေ့ပါပဲဆိုပြီးတော့ EU ယူရိုပါသမဂ္ဂရဲ့နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဂျူဆက်ဘာရိုကကြေညာချက်ထုတ်ပါတယ်။ဒီမိုကရေစီစနစ်မှာဗင်နိုင်ငံကြီးခေါင်းဆောင်ကမှတခြားတနင်္ဂနွေမှာမဖြစ်မနေခိုလုံရတာမျိုးမရှိသင့်ဘူးလို့လည်းသူကပြောပါတယ်။နိုင်ငံကြီးတည်ငြိမ်မှုရရှိဖို့အတွက်ဂွန်ဇလက်စ်ကိုအာဏာပိုင်တွေဘက်ကလမ်းကြောင်းဖွင့်ပေးခဲ့တာဆိုပြီးတော့ဗင်နီဇွဲလားဒုတိယသမ္မတက Instagram လူမှုကွန်ရက်မှာရေးပါတယ်။ယူရိုကာရာကတ်စ်မှာရှိတဲ့စပိန်တန်ယုံမှာသူ့သဘောနဲ့သူခလုံသွားပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံကနေထွက်ခွာသွားခဲ့တာဖြစ်တယ်ဆိုပြီးတော့လည်းရေးပါတယ်ခင်ဗျာရုရှားကယူကရိန်းနိုင်ငံကိုတိုက်ခိုက်မှုတွေတွင်ရုရှား drone တွေဟာယူကရိန်းအင်းနီချင်းရူမေးနီးယားနိုင်ငံလေပိုင်နက်ကိုကျူးကျော်ခဲ့တယ်လို့ရူမေးနီးယားနိုင်ငံဘက်ကပြောပါတယ်ဒါကြောင့်မလို့ဒီလိုလေပိုင်နက်ကျူးကျော်မှုတွေတိုးလို့မလာဖို့ NATO မြောက်အတ္လန်တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ရူမေးနီးယားနိုင်ငံကရုရှားကိုတိုက်တွန်းပါတယ် Ukraine နိုင်ငံက Danube မြစ်တစ်လျှောက်ရသပြင်းမှတ်တွေနဲ့စစ်ကမ်းအဆောက်အုံတွေကိုတနင်္လာနေ့တုန်းကရုရှားဘက်ကနေပြီးတော့ပြင်းထန်တိုက်ခိုက်ခဲ့ရမှာ Romania လေပိုင်နဲ့ကိုရုရှား drone ရင်တွေကျူးကျော်ခဲ့တာလို့ Romania ကံကွယ်ဌာနကပြောပါတယ်။သူ့ရဲ့လေပိုင်နဲ့ကိုစောင့်ချက်ဖို့အတွက် Romania နိုင်ငံဘက်က F-16 တပ်လေယာဉ်တွေပြန်တန်းခဲ့ရပါတယ်။နိုင်ငံရေးရှေ့ဖက်ခြံဒေသနှစ်ခုမှာရှိတဲ့ဒေသခံတွေကိုလည်း Romania နိုင်ငံအရေးပေါ်အခြေအနေဆိုင်ရာအာဏာပိုင်ဘက်က3ပြချက်တွေထုတ်ခဲ့ပါတယ်။2022ခုနှစ်ဒီဖေဖော်ဝါရီလယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ပြီးကလေးကဆိုရင်သူ့ရဲ့ပိုင်နက်တွေကို drone အပိုင်းစတွေကြောက်တာတွေရူမီးနီးယားဘက်ကမကြမကြပြောခဲ့သလိုပဲနောက်ဆုံးခုနှစ်ဇော်လိုင်လအတွင်းမှာလည်းအလားတူဖြစ်ရဖြစ်ခဲ့ပါတယ်။ရုရှားကယူကရိန်းကျူးကျော်တိုက်ခိုက်မှုဟာဆိုရင်တရားမဲ့လုံဆောင်မှုဖြစ်သလိုပဲနိုင်ငံတကာဥပဒေတွေနဲ့မကိုက်ညီဘူးလို့ရူမီးနီးယားနိုင်ငံကအပြင်းထန်ဝေဖန်ပြစ်တင်ခဲ့မှုပါတယ်ခင်ဗျာ။
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် Viewer မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် Viewer American တန်ရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ဆူဒန်နိုင်ငံမှာ16လကျော်ကြာစစ်ဖွဲ့တွေကြောင်းလူပေါင်း 2,000 ကျော်တေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတူကပြောလိုက်ပါတယ်။ဆူဒန်နိုင်ငံပင်လယ်ညီစစ်ကမ်းမြို့ဖြစ်တဲ့ Port Sudan မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ညွှန်ကြားမှုချုပ် Tedros Ghebreyesus ကသတင်းစာရှင်းလင်းပွဲတရပြုလုပ်ရမှာအခုလိုမျိုးအသေးပြောက်နှုတ်ကိုပြောဆိုထားတာဖြစ်ပါတယ်။ Port Sudan မြို့မှာတော့စစ်တပ်ထောက်ခံတဲ့ဆူရယုံထိုင်ပြီးတော့ဒီဆူရအဖွဲ့ကတော့နိုင်ငံတကာကနေပြီးတော့တိမှပြုထားပါတယ်။အခုတေဆုံးတဲ့ရေတွက်နှုတ်ဟာဒီထက်ကိုပိုများနိုင်တယ်လို့လည်းသူကပြောပါတယ်။ဆူဒန်နိုင်ငံဟာအကြက်တဲမုန်တိုင်းကြီးတရကြုံတွေ့နေရတယ်လို့လည်းတင်စာပြောဆိုပါရတယ်။ဆူဒန်နိုင်ငံတွင်းအင်အားကြီးတဲ့ပြည်သူ့စစ်အဖွဲ့ဖြစ်တဲ့ The Rapid Support Forces နဲ့နိုင်ငံစစ်တပ်တို့ကြားပြီးတဲ့နှစ်ဧပြီလအတွင်းကတင်းမာမှုတွေဖြစ်ရကနေနိုင်ငံဝန်မှစစ်မှတ်တွေရင်ဆိုင်ရပြီးတဲ့နောက်ဆူဒန်နိုင်ငံဟာကတ်တောင်းကနေအခြေအနေကိုဆက်ရောက်ခဲ့ပါတယ်။တိုက်ပွဲတွေဟာမြို့တော်ခတ်တုံအထိကိုရောက်ရှိခဲ့ပြီးတော့အရက်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေအားနည်းသွားပြီးကျန်းမာရေးဆောင်ရှားမှုစနစ်ဟာလည်းအတော်လေးထိခိုက်သွားခဲ့ပါတယ်။အခြေခံလူအချက်တွေရှိတာကြောင့်လဲဆေးုံစီကံအတော်များများကိုပိတ်ထားကြရပါတယ်ခင်ဗျာ။အီတလီနိုင်ငံဆီဆီလီကျွတ်ကဲယုဒန်းမှာရုပ်လောင်း6လောင်းကိုအီတလီကဲယုဒန်းဆောင်တက်တွေကတွေ့ရှိပြီးတော့ဒီရုပ်လောင်းတွေဟာပြီးခဲ့တဲ့လအစောပိုင်းသမောဒဇင်ပြတ်ပြီးတော့ပျောက်ဆုံးနေတဲ့လူ20သက်ဦးတွေကတချို့ဖြစ်မယ်လို့ယူဆရတဲ့အကြောင်းအီတလီသတင်းတွေမှာဖော်ပြပါတယ်။အီတလီနိုင်ငံနောက်တောင်ပိုင်းမှာရှိတဲ့ Lampedusa ကျွန်းမှာသင်္ဘောပြတ်ပြီးတော့နင်းမြုပ်လူဖြစ်နေတဲ့သင်္ဘောပေါ်ကနေဆီးရီးယားမျိုးသား9ဦးကိုကယ်ဆယ်ခဲ့ရတယ်လို့အီတလီကန်ယုဒန်းဆောက်တက်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောပါတယ်။သူတို့ဟာစက်တင်ဘာလ1ရက်နေ့ကလီဗျားနိုင်ငံကနေပြီးတော့ထွက်ခွာလာတာဖြစ်ပြီးတော့ရာသီဥတုဆိုးွားတာကြောင့်အရင်ပါပါတဲ့လူ28ဦးတည်းက22ဦးပင်လယ်ထဲကိုကျသွားခဲ့တယ်လို့လူမျိုးရှင်သန်လာသူတွေကပြောခဲ့ကြတာပါ။ပျောက်ဆုံးနေတဲ့ထဲကလေးငယ်3ဦးလည်းပါပါတယ်။အခုတွေ့ရှိရတဲ့ရုပ်လောင်းတွေဟာအဲ့ဒီသင်္ဘောပြက်ကပျောက်ဆုံးနေတဲ့22ဦးတည်းကတချို့ဖြစ်နိုင်တယ်လို့ခေစေးသမားတွေကယူဆကြတဲ့အကြောင်း AGI အီတလီသတင်းအေဂျင်စီကဖော်ပြပါရယ်။မြေထဲပင်လယ်အလဲပိုင်းဒေသအားဆိုလို့ရှိရင်ရွှေပြောင်းကူးလူးကြသူတွေဖို့အသက်အန္တရာယ်အကြီးဆုံးခီးလမ်းကြောင်းတစ်ခုဖြစ်ပါရယ်။ပြီးခဲ့တဲ့နှစ်တွင်းမှာပဲအခုလိုမျိုးပင်လယ်ဖြတ်ကျော်မှုတွေကြောင့်ရွှေပြောင်းသူဦးရေ2500ကျော်သေဆုံးပျောက်ဆုံးခဲ့တယ်လို့ IOM ကုလသမဂ္ဂဒီရွှေပြောင်းချေချသူများဆိုင်ရာအေဂျင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။အခုနှစ်ထဲမှာဆိုရင်တော့1116ဦးရှိသွားပြီဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံနီဂျာပြည်နယ်တွင်းမှာတော့လောင်စာဆီတင် truck ကနဲ့တခြားယာဉ်စင်းယာဉ်တိုက်မှုဖြစ်ပြီးတော့ပေါက်ကွဲမှုကြောင့်လူ48ဦးထပ်မင်းသေဆုံးရတယ်လို့ပြည်နယ်ရဲ့အရေးပေါ်စီမံခန့်ခွဲမှုအေဂျင်စီကထုတ်ပြန်ပါတယ်။ဤတဲ့တင် truck ကဒဇင်းနဲ့လောင်စာဆီတင်တို့တိုက်မိပေါက်ကွဲပြီးတော့အနီးမှာရှိတဲ့တခြားမော်တော်ယာဉ်တွေကိုပါထိခိုက်ခဲ့တာလို့ပြည်နယ်ရဲ့အရေးပေါ်ချင်းနေဆိုင်ရာစီမံခန့်ခွဲမှုအေဂျင်စီကထုတ်ပြန်ပါတယ်။Crane motor ရင်ဒဇင်းနဲ့ Vanguard ဒဇင်းလိုလည်းထိကြိုက်ပြီးတော့မိလောင်ပျက်စီးခဲ့တယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြပါရယ်။ရင်တိုက်မှုနဲ့ပေါက်ကွမှုဖြစ်တဲ့နေရာမှာကယ်ဆယ်ရှင်းလင်းရေးတွေဆောင်ရနေပြီးတော့အခုချိန်ထိဆိုရင်တေဆုံးသူရေအတွက်ဟာ48ဦးရှိသွားပြီလို့အရေးပေါ်စီမံခန့်ခွဲမှုအေဂျင်စီရဲ့ပြောကြားရသူ Hosni Ibrahim ကပြောပါရယ်။နိုင်ဂျီးရီးယားနိုင်ငံမှာနိုင်ငံပိုင်လောင်စာဆီကုမ္ပဏီကနေပြီးတော့ဓာတ်ဆီဈေးနှုန်း39ရာခိုင်နှုန်းထက်မနည်းပြီးခဲ့တဲ့သတင်းပတ်မှာဈေးနှုန်းတိုးမြင့်ခဲ့ပါရယ်။ဒါပေမဲ့လည်းလက်တတော်မှာပဲနိုင်ငံတွင်းလောင်စာဆီပြက်လက်မှုတွေကြုံတွေ့ရပြီးတော့မြို့တွေမှာတော့မော်တော်ယာဉ်တွေနိုင်နဲ့ချီလောင်စာဆီရောက်ဖို့တန်းစီစောင့်စားနေရတဲ့အခြေအနေမှာရှိပါတယ်ခင
်ဗျ။ဟိုတန်းယူကသတင်းတွေကိုအခြေညာပေးကြတာပါ။အခုတော့ထိုင်းနိုင်ငံကလူရဲစိတ်မြန်မာကျင်းသားတွေကြုံတွေ့နေရတာကိုတင်ပြကြပါမယ်။ထိုင်းမှာအချင်းကြခဲ့တဲ့မြန်မာတွေကိုလူရဲစိတ်လို့ရနောင်ဘက်ကနေပြန်လွတ်လိုက်ပြီးမြဲ Nampaknya yau dekha semuda ubiya sete suai khan biamare. Dikha wina mida juga biam yuya deh lu subare. Mai maga teren pepu thabare.
ထိုင်းနိုင်ငံရဲ့အကျဉ်းဆောင်အသီးသီးမှာပြည်တံကြခံရပြီးလူရဲစီတဲ့မြန်မာတရားတုံးဆယ်ဦးကိုထိုင်းရလာပိုင်းတွေကစတေမာလာခုနှစ်ရက်နေ့ကထိုင်းနိုင်ငံရေနောက်ခရိုင်ကနေမြန်မာနိုင်ငံကော့တောင်ဘက်ကိုပြန်ပို့ပေးလိုက်ပါတယ်ဒီထဲမှာထိုင်းနိုင်ငံရဲ့ခရိုင်အသီးသီးမှာဖမ်းဆီးခံရရပြီးလူရဲစီလို့ပြန်လွတ်လာသူတွေဖြစ်တယ်လို့လည်းကော့တောင်မြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေ ငါဖုကေဆူရထာနီတရန်ခိုင်ရိုင်နာတိဝဒီဒီဖေယေ6ခုကဝော်လေအဖေယေ6ခုကနဲ့ဒီကြမ်းမင်းကြောင့်ဖန်းခဲ့တဲ့ဥစုတွေရှိတယ်အရင်တော့လည်းခိုင်ဘာတွေလှုပ်ပေးတဲ့ချိန်မှာလည်းလှုပ်လို့မမီတဲ့လူတွေပါတယ်ပြီးတော့ဒီကညခိုးအောက်လန်းကညဝင်ပြီးတော့လောလောဆယ်ဖမ်းမိတဲ့လူတွေလည်းပါတယ်အလုံးအလုံးမလောက်ရောက်သေးတဲ့လူတွေပေါ့လေအဲ့ဒါညစင်မှသူတို့ဒီဒီကျွန်တော်တို့ထိတ်တဲ့စကန်ကိုပို့ခံရတာကြာ
အခုလိုမျိုးနေရပြန်ပို့ခံရသူတွေကိုကော့တောင်းမြို့အခြေဆိုင်ခလာရ26နှစ်တရင်မှာတချို့ကိုထိမ့်သိမ်းထားပြီးပတ်စံနဲ့လာမရွေးတဲ့သူတွေကိုစစ်မှုထမ်းခိုင်းနေတယ်လို့လည်းဒေသခံတဦးကအခုလိုပြောပါတယ
်ဘယ်ကိုပါပဲအပုပ်ကကျွန်တော်ပြီးတဲ့ဒီဩဂုတ်ဇူလိုင်လ30ရက်နေ့မှာသူကဟိုထိုင်းကနေကျွန်တော်ကနေဟိုကော့တောင်းဖက်ကိုပို့တယ်ပေါ့ဒီပထမဆုံးတော့လူကဘလို့တရားမဆန်တဲ့နေရာအဲ့ဒီတူကအဲ့ဒီတော့ရဲ့ပြီးတော့ဒီအိုဂိုလာအိုဂိုလာခနေရင်းနေမှာကတော့အားလုံးပါသူဦးရေ300နေပါလားရှိတယ်ဒီ300နေပါလားရှိတဲ့ချက်မှာသူကအယောက်80လောက်ဒီဟိုစက်မှုချဖို့ဆိုပြီးတော့ဒီပိတ်ဖိတ်ကိုအဖို့ခံရတယ်ကျွန်တော်ပြရတယ်ခင်ဗျာ
ကြည့်တန်တက်ခံရပြီးလူရဲ့စိတ်လာသူတွေဟာငွေကြေးမတက်နိုင်တော့တဲ့အတွက်ပတ်စံနဲ့ရွေးထုတ်ဖို့ကလည်းမလွယ်ကူတဲ့အခြေအနေတွေဖြစ်နေတယ်လို့လည်းဒီသားစုဝင်တွေကဆိုပါတယ်ကြည့်တန်ကြပြီးလူရဲ့စိတ်သူတွေကိုထိုင်ရနာပိုင်းတွေကတလမှာနှစ်ကြိမ်ခန့်ပြန်ပို့ပေးလေးရှိပြီးမြန်မာဘက်ကဒေတာဆိုင်ရာအာဏာပိုင်တွေကလက်ခံရယူခဲ့တာဖြစ်ပါတယ်။များသောအားဖြင့်မဲဆောက်မြော်ဒီရနောင်းကော်တောင်းမဲဆိုင်တာချီလိတ်လမ်းတွေကနေပြန်ပို့ပေးလေးရှိပါတယ်ရှင်
။အခုတော့နိုင်ငံတကာသတင်းပို့တင်ပြကြပါမယ်။နိုင်ငံအတော်များများမှာရွေးကောက်ပွဲတွေကျင်းပနေတဲ့2024ခုနှစ်မှာမေးပေးသူတွေစိတ်ပြောင်းသွားအောင်သတင်းထုသတင်းရောင်တွေကိုအတန်နဲ့အထုလုပ်ပြီးလွှင့်ပါတယ်။အတန်သူတွေကိုထောက်လန်းဖို့ AI ဉာဏ်ရည်တုနည်းပညာကဘလို့အထောက်အကူပေးတယ်ဆိုတာကို VOA သတင်းတော် Multiple ကသတင်းပေးပို့ထားပါတယ်။ဒေါက်တာမျိုးသက်ကပြောပြမှာပါ။
Audio Deep Fake လို့ခေါ်တဲ့အတန် message အတုပို့တာဟာ internet သုံးသူတိုင်းရှိကိုရောက်နိုင်စွမ်းရှိပါတယ်။ဒီနှစ်မှာနိုင်ငံပေါင်း50ကျော်မှာရွေးကောက်ပွဲတွေကျင်းပနေပါတယ်။မဲပေးမှုကိုထိခိုက်နိုင်တဲ့ဒီမမှန်ကန်တဲ့သတင်းအတုတွေကိုထောက်လန်းနိုင်ဖို့အတွက်ကြိုးစားနေတယ်လို့ဒီ fake အသံတွေကိုသူတည်တနာလုပ်နေတဲ့ Berkeley Tech လို့က Sarah Barrington ကပြောပါတယ
် We need to just take some data from
အသံတွေအချက်အလက်တချို့တော့ရဖို့လိုပါတယ
်နင်းနေပိုင်းအတွင်းမှာပဲ online ကနေဒီသတင်းတောက်ရဲ့အသံကိုသူကပွားယူလိုက်ပြီးအသံတို့ကြေညာချက်ဖန်တီးလိုက်ပါတယ
်သူ့ရဲ့အသံအစစ်ကဟောဒီလိုပ
ါ This is a testing sentence that I am using to tell the difference between real
ဒါကတော့ဖန်တီးလိုက်တဲ့အတန်အတူပေါ့
This is a testing sentence that I am using to tell the difference between real
Quite incredible
တကယ်တူတယ်နော
်
ကျမတို့ဘာစလုပ်တယ်လဲဆိုတော့ဒီအတန်ကိုကွန်ပျူတာထဲထည့်အတန်လိုင်းတွေနဲ့မလိုတဲ့ noise ကဘာလဲဆိုတာကြည့်ပြီးပါချချက်ရော့ဖို့လုပ်တာပ
ါလေ့ကျင့်ထားလို့ဆိုရင်တော့လူတွေမှာပဲတွေ့ရလေရှိတဲ့ရေကစစ်တွေချာမှာနားပြီးပြောတာလိုမျိုးပွဲတာလိုမျိုးကိုသိပါတယ်
Generally speaking there are more of these pauses.
ချုံပြီးတော့ပြောရမယ်ဆိုရင်အတန်စစ်ကအတန်ထုတက်ကိုဒီလိုအဖြတ်တောက်လေးတွေကပုံများတတ်ပါတယ
်။အတုလို့ပြောလို့ရတဲ့အချက်တွေကိုဘယ်လိုဆိုတာကို AI ကိုလေ့ကျင့်ပေးပြီးလဲ Barrington ကအတန်ထုကိုဆန်းစစ်ပါတယ
်။ These patterns to the AI are very obvious.
ဒီပုံစံလေးတွေက AI အတွက်ဆိုရင်တော့သိပြီးတော့သိတာပါတယ်။ကျမတို့မကြားနိုင်တဲ့သိပြီးတော့တိမ်မွေ့တဲ့သိကိုတွန်းလွှန်းလာတဲ့အတန်တွေကိုပါသူတို့ကသိနိုင်တယ်လေ
။ဒါပေမဲ့သမီးဦးချပုံစံနဲ့ဖန်တီးချတဲ့အတန်မဟုတ်ရင်တော့ AI အတွက်ခက်ပါလေ
Then the AI is going to really struggle to understand
ဒါမျိုးဆိုရင်တော့ AI ကခေါင်းခဲရပြီပေါ့နားလည်ဖို့သူအတော်ကိုစူးစမ်းရသလိုအရင်အတန်တို့တွေပုံစံမျိုးလဲပြတော့မှာမဟုတ်ပါဘူ
းဒီလိုအတန်တို့တွေကိုထောက်လန်းနိုင်တဲ့ထောင်သူတို့ကိုတားဆီးဖို့မမီပဲဖြစ်သွားနိုင်တဲ့အတွက် Social Media Company တွေကရောသုံးဆွဲသူတွေကပါသတင်းတုပြန့်မှုရော့ပါအောင်ဒုတဲ့ပို့ပြီး
We are heading towards the solution.
Daga ni pinya bai ba de so bi me lu mu tai wai ma pyaung le mu rue ne tu mu wa ra ye swe de tu rue ba pa win lou sa ma da a phie sha nai ma phit ba de shin.
Tadin man rue ya ye twe a long ha a ye ba de kan na ma shi ni da phit ba de.
View American Tan ye yut tan ne radio thol le mu rue go ni se American Piraung Su Washington Bureau ga ni dai yai thol le tin set pi ni ba de. Radio season ကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျူဒူရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တနင်းနေ့တွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00နာရီကနေ17:00နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။အခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်။လူတော်လိုင်းရဲ့နောက်ပိုင်းမှာတိုင်းရင်းသားလူမျိုးစုတွေရဲ့လက်နက်ကိုင်လှုပ်ရှားမှုပေါ်လူထုကပုံပြီးနားလည်လာတယ်လို့မကြုံစဘူးထောက်ခံမှုပို့ရလာတယ်လို့ KNPP ကရင်မျိုးသားတိုးတက်ရေးပါတီတွေးမှုခူတန်နီယယ်ကပြောပါတယ်။မိုင်းအင်ဂျင်နီယာရဲ့အင်တာဗျူးဒုတိယပိုင်းကိုဆက်လက်တင်ဆက်လိုက်ပါတယ
်အခုဆိုရင်တစ်တုံညာနေတာစစ်စစ်လေးပေါ့နော်ရှမ်းမြောက်ကနေပြီးတော့ညီနောင်မဟာမိတ်သုံးပွဲဆခဲ့တဲ့ဟာဒုတိယလှိုင်းအခုရောက်လာတဲ့အပိုင်းမှာဆိုတော့သူတို့ဒီရှမ်းမြောက်ကမှာဒီစခန်းနေအခုဆိုရင်ရမခဒီတိုင်းစစ်ဌာနချုပ်တောင်းတင်ခဲ့တယ်ဆိုတော့အဲ့ဒီရှမ်းမြောက်မှာဖြစ်လာတဲ့ဒီစီရေးဒီဟိုအာစီရေးရတူတိုက်ခိုက်မှုနေထားတယ်ကဒီ KNDP ကိုကြတော့ဘယ်လိုရိုက်ခတ်မှုရှိလဲဆရာ
ဒီအခုဒီမြောက်ပိုင်းစစ်စီရေးပနမလိုင်းဒုတိယလိုင်းနဲ့လိုင်းစလုံးကကျွန်တော်တို့ရိုက်ခတ်မှုရှိတာကအကောင်ဖက်ရပဲလို့ပြောလို့ရတယ်ပေါ့နော်ပနမစစ်စီမှာဟိုပနမဘိုင်းမှာတော့အဲ့ဒီချိန်ကျွန်တော်တို့ကကြီးကျယ်လေးမှာတိုက်နေတယ်ဟိုမြို့တဲ့အထိဘယ်နေရာမဆိုခရီခရီနေရတော့ဟိုတိုက်နေတယ်ဗောလေသူတို့အဲ့ဒီတော့လေကျွန်တော်တို့တိုက်နေတဲ့အချိန်မှာဒီတမန်ငါငါတို့၆၆တို့စကခါဟိုတော်တော်လေးဝေလာကြတယ်အာသို့တော့သူတို့စပ်ဖြစ်ပြီးတလအတွင်းမှာပဲတော်တော်ခမင်းများပြတ်ဆုတ်သွားကြတယ်ဆိုတော့ဒါအကောင်ဖက်ရက်ခတ်မှုပဲကျွန်တော်တို့လေအဲ့လိုမျိုးဟိုဖြစ်တာကိုမျောနေတယ်ဗောလေဥမာကျွန်တော်တို့ကြီးပဲဖိတိုက်တော့တော်တော်လေးခံလဲရတယ်ပထမဟိုဒီအာတစင်စကူမတိုက်ခင်မှာတော့ဟိုအလုံးလေးတိမြင်ပြီးသားပါတော်တော်လေးကြီးမွတ်သွားတယ်ကျွန်တော်တို့ပြင်နေကသူတို့စပြီးမှလှုပ်တော့လေဟိုကျွန်တော်တို့တက်တာတော့ဗောလေသူတို့တော်တော်များများတမန်ငါးငါးတွေပြတ်ထွက်တာတို့နော်မစကခန်းနေပြထွက်လာတော့တမဆေ6လေးတချို့လေးပြထွက်ပါလေစကကခုလေးပျော်ပေါ်တက်သွားတော့ပေါ့ဆိုတော့ကျွန်တော်တို့အာတော်တော်လေးတက်တာတယ်နောက်မှအဲ့တည်းကဒီတစ်ဆက်ထက်မှပဲကျွန်တော်တို့လေဟိုတိလေးလုံးစတဖြစ်ပေါ့လေမင်းဟိုခေါက်စီတက်ပြီးမှဟိုအဲ့ဒါဟိုတပ်ပွဲဝင်နေကြတာဟိုရှိပါတယ
်အခုဒါမဲ့လက်ရှိစစ်ကောင်စီဘက်မှာတလေးချောင်းတိုက်ခိုက်မှုအထူးသဖြင့် KNDP နဲ့မှာလည်းအခမ်းအနားဆုံးလို့လည်းပါတယ်ပေါ့နော်အဲ့တော့သူတို့လေးချောင်းတိုက်ခိုက်တာအခု drone နေနဲ့တိုက်ခိုက်တာတွေဆိုလို့ရှိရင်တကယ်ပဲဆရာတို့အနေနဲ့စစ်ကောင်စီလို့အဲ့လိုခင်မီလက်နက်တွေလေးချောင်းနေလေးချောင်းဒီတိုက်ခိုက်မှုတွေဒီ drone တွေရှိနေတဲ့နေထားမှာဆရာတို့ဘက်ကတကယ်ပဲတိုက်ခိုက်နိုင်မယ်သူတို့ကိုအဲ့လိုပေါ့နော်သူတို့စခန်းတွေကိုတကယ်ပဲတင်ပိုက်နိုင်မယ်လို့ဆရာတို့ဘက်ကရောယုံကြည်လားရှင်
ဆိုတော့ကျွန်တော်တို့ဖက်မှာလက်နဲ့ရှိဒီမရှိဒီအဓိကမဟုတ်ဘူးကျွန်တော်တို့သူတို့နိုင်အောင်တိုက်ဖို့နီလာမျိုးစုံနဲ့ပေါ့လေတကယ်တော့အခုလီရင်နဲ့တိုက်ပါညာကျွန်တော်တို့အနေနဲ့ဘာမှပြန်မဟိုပြန်မလုံနိုင်ဘူးအကြီးဆုံးဆိုလို့ပွဲ5ပွဲ8တို့ပဲဒါနဲ့ပဲဟိုပြစ်ကြရတာဘာဖြစ်ဖြစ်ပါဟိုသူတို့မှလည်းလေတရှိတယ်ရေတရှိတယ်တာပြီးပြစ်စိုးပဲအခုအနေထားကြည့်ရရင် လေတာကလေးဟိုတော့အနေနေပြီပေါ့လေလေတာကလေးတော့အနေနေပါလေဆိုတော့ကျွန်တော်တို့လက်နဲ့ကောင်းရှိတီဖြစ်စီမရှိတီဖြစ်စီကျွန်တော်တို့ကတော့တိုက်ပွဲဝေရောမှဖြစ်တယ်ဒီတစ်ချိန်တည်းမှာပဲကျွန်တော်တို့လည်းလက်နဲ့ကောင်းရှိဖို့ကဒါဖာတီမှုဟိုနိပညာရဖာတီမှုတွေလည်းအများကြီးကလေးတွေစူးစမ်းနေပါတယ်ကျွန်တော်တို့ပါဝေပေါ့လေပြပကဟိုအဖွဲ့စည်းတီတမွေပြပနိုင်ငံတွေကလူထုတွေလောက်ဖြစ်နေပြီပဲလာကူပါမယ်လို့မျှော်လင့်ခဲ့တယ်တိုးတိုးဒီချိန်မှာတော့တိတ်ဟိုမျှော်လင့်မနေတော့ဘူးကိုအောက်ကိုကိုဟိုရှိတဲ့အားဒီဟိုပြတ်တိုက်မယ
်ဘာမအဲ့လိုခေါ်ရဲပေါ့နော်အမေရိကန်ပြည်ထောင်စုကနေပြီးတော့ဒီမြမအရေးကိုထောက်ပံ့ကူညီဖို့အထူးသဖြင့်ဒီလက်နက်ကတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအတွက်ဆိုလို့ရှိရင်ဟိုလက်နက်နဲ့မပတ်သက်ပဲနဲ့ပေါ့နော်ဒီအုပ်ချုပ်ရေးဘိုင်းတို့တခြားဒီထောက်ပံ့ရေးဘိုင်းတွေမှာသူတို့ပံ့ပိုးကူညီဖို့ဆိုပြီးတသက်ကြံွေတွေချထားတာတွေလည်းရှိတဲ့ခါကြတော့အဲ့အမေရိကန်ဆိုဒီနိုင်ငံကနေချမှတ်ထားတဲ့ဘာမအက်ကြောင့်ပေါ့နော်ဆရာတို့လိုဒီကင်နီမှာရှိတဲ့ဒေါ်လာရေးဖွဲ့စည်းရေးနောက်ဆရာတို့ဖွဲ့စည်းရေးနဲ့ရောဒီအလိုအကူအညီတွေရမလားဘလို့အခြေအနေရှိတယ်ရှင
်အာကျွန်တော်တို့ဘောဒီဒီဥပဒေထွက်လာတော့ကလေတော်တော်လေးဝတ်တာခက်ပါတယ်အာအခုဟိုအဲ့ဒီဝတ်တာလုံးပဲတော်တော်လေးလိုက်ဟိုဆတ်စုတော့ပေါ့နော်ဟိုလိုက်လာလေလိုက်ပါတယ်သို့တော့ခုနသူတို့ရဲ့ဟိုစီမီစီကရသူတို့ရဲ့ဥပဒေကြောင်းရလဲအမားတော့ဒီလက်နက်ကင်အဖွဲ့စည်းတွေကိုတိုင်းရပပိုးတဲ့အစီအစဉ်မျိုးတော့မရှိဘူးအာတချို့နီးပညာရနှုတ်ဟိုရကျွန်တော်တို့ကတော့ရနိုင်ပါတယ်အာဒီဘောနောက်တစ်ခုကကျွန်တော်တို့ကိုဒီလူထုတွေကိုတာကောက်ကောက်မှုကြည့်ပေးနိုင်တာကျွန်တော်တို့တာဝတ်တာပြီအာကျွန်တော်တို့အနေထားရတဖက်မှာတိုက်ရတယ်တဖက်မှာလေလူထုရဲ့လူချုပ်မှုတဖက်မှာဟိုလူထုရဲ့စောင်းဝင်နေရေးကိုယ့်ရဲ့စောင်းဝင်နေရေးဒါတွေကတစ်ချိန်လုံးစဉ်းစားနေရတာပေါ့လေအဲ့ဒါတော့အကျွန်တော်တို့နောက်ဆုံးဟိုဆင်ဟိုဆင်းရဲပွဲတို့ကကျွန်တော်တို့လူထုပဲကောက်ကောက်မှုကြည့်ပေးပေါ့ရရှိပြရပဲတမိကောက်ကောက်ကြည့်ပေးဟိုပညာရေးစမယ်ရတာဒီကြည့်ပေးရတော့ကျွန်တော်တို့တော်တော်ဝတ်တာပါပဲဟိုအဲ့တော့စာနာရေးခါလေးဒါလှုပ်ချွေးဟိုအပါဝေးပေါ့ဒီမိုက်ရှိရှိဂရီယာတို့မိုင်းရှင်းတဲ့ပညာတို့စတဲ့ဖြစ်ပေါ့လေဟိုဥမာဂျီကာဒီစတဲ့ဖြစ်ပေါ့ဒါတွေကတော့ကျွန်တော်တို့ဟို list ဒီလောက်ဝင်มา UGC ကိုတော့ why ဥမာ KC K3C တို့စတဲ့ဖြစ်ပေါ့လေ that is why we're also need chamber လေဒီအာလေပြည့်ဂရီယာတို့မွေလေးခုနပြောတဲ့ဟိုဒီလေရာကကွယ်ဖို့လေဟိုကကွယ်ဖို့ကအာဒါကတော့အထက်လူကြီးလို့ပြောမှာပေါ့နော်ကျွန်တော်တနတ်ဆိုင်ရာဒီပြောပြောတော့မှဒီ UG ကကိုကြီးဟိုဌာနတွေကတော့ပြောတော့ဆွေးနွေးနေကြပါတယ
်အဲနောက်တစ်ခါကျတော့ဒီကီနီနဲ့ကရားပေါ့လေအဲ့လိုအခေါ်ပေါ့ဆိုတော့ဆရာတို့ကတမိုင်းတစ်ချောင်းလေတောက်လျှောက်ရက်တီခဲ့တဲ့အဲတဲ့ပါတီဖွဲ့စည်းလဲဖြစ်တယ်ဆိုတော့ခါမှာအခုဆိုရင်အရင်ကဆိုတောက်လျှောက်တီထားတာဒါဆိုကရားပြင်းနေပေါ့အခုတော့ဒါကျမတို့သတင်းမီဒီယာတွေကိုလည်းထုတ်ပြန်ထားရှိပါတယ်ကီနီပဲခေါ်ဝေါ်ဖို့ဆိုတဲ့ဘိုင်းပေါ့နော်ဆိုတော့ဘာကြောင့်လဲရှင
်ဟိုကရားပြင်းနေဆိုတာထောက်950နှစ်မှာပဲဟိုပြောင်းသွားတာအရေးအကြီးကတော့အာဂရီနီပြည်ဂရီနီမျိုးသားဆက်တဖြစ်ပေါ့ဟိုအဲ့လိုမျိုးပဲတုံနှုံကြပါတယ်အဲ့တော့ဒီဂရီနီအမျိုးသားတို့ဂရီနီပြည်တို့ဆိုတော့ပြရတော့တိုက်ပြီကိုပြောတော့ဗောနော်ဂရီနီမျိုးသားဆိုတာကအဲ့ဒီအမျိုးသားအောက်မှာကရားတို့ကရားတို့ဟိုဒီဒီအဲထဲမှာရှိတဲ့လူမျိုးစုတွေအားလုံးဟိုအပဝေပြီးသားဖြစ်တယ်အဲ့ဒါကိုကျွန်တော်ဥမာလူမျိုးစုတွေဗောလေကရားဆိုရင်လူမျိုးစုတစ်ခုဖြစ်တယ်ကရားဆိုရင်လူမျိုးစုတစ်ခုဖြစ်တယ်ကရောဆိုတာလည်းလူမျိုးစုတစ်ခုဖြစ်တယ်အဲ့ဒီဟာပေါင်းမှဟိုအမျိုးသားဆိုတာဖြစ်လာတယ်ဟိုဒီပြည်နယ်ကလေဂရီနီပြည်ဟိုကျွန်တော်တို့ဒါကတော့ကျွန်တော်တို့မမွေးခဲ့ဟုတ်လူလိုက်ပမာပြလူလိုက်မရခဲ့ကြတဲ့ရှင်းထပြီးသားအုံုံဖြစ်ပါတယ
်။ကြားပြလို့ဥနုအစိုးရလက်ထက်ပေါ့အရင်လွတ်လပ်ရေးခေတ်ကာလမှာဒီအဲ့တုန်းကရှိတဲ့အစိုးရနေကြားပြနေလို့ခေါ်ဝေါ်ဖို့သူတို့သတ်မှတ်တဲ့အပေါ်မှာဘာကြောင့်လို့သူတို့ကလည်းပြောင်းပြီးသတ်မှတ်လိုက်တာလဲရှင
်။တချို့ကိုနိုင်ကျွန်တော်တို့ပြင်နေသူပြင်နေသားကိုနိုင်တချို့ကလည်းကြားကိုပြောင်းကျင်တာအကြောင်းရှိပါတယ်။ဒီဥနုလက်ထက်မှာဒီဒီဘောလီဖင်ဒရလို့ပြောရမလားဒီဒီချီကမူရီရေးဆွဲတော့ဟိုဟာဂရကီပီနေဆိုတာရှိတယ်နောက်မှဟိုကီနီပီဆိုတာရှိတယ်ဒါပေမဲ့တကယ်တော့ပြောရင်ကျွန်တော်တို့ပမာပြအစိုက်အပိုင်းမဟုတ်ဘူးအဲ့ဒီခေတ်ကသို့တော့ပီနေဖွဲ့စည်းတဲ့အချိန်မှာဒီပီနေကဟို မထူးပေါင်းလိုက်ကြမယ်ဆိုတော့ကီရဲ့အယူဆပေါ့လေကီကောင်းဆောင်တို့ချို့ရဲ့အယူဆတွေကအဲ့လိုမျိုးကြရရိုက်မှုဖြစ်တော့ကျွန်တော်တို့ပြည်နယ်မှာရှိတဲ့ဟိုပြည်နယ်ကောင်းဆောင်တွေတချို့ကလေဒါဆိုငါတို့မင်းတို့အဲ့လိုမျိုးပုံမှန်တရအဲ့ဒီခေတ်တော့လေပလီမာခေတ်တို့ကအချိန်ကပုံမှန်တရ80လမ်းမသိဘူးအဲ့ဒီမှာကျွန်တော်တိကျတော့အာမမမီတော့ဟိုပြလာရတော့ရပါတယ်အဲ့ဒီမှာပုံမှန်80ရာဒီဂရင်းနီပီဟာဒီပီရဲ့အထုတေသတစ်ခုဖြစ်တယ်လို့အတိလေးဖော်ပြထားတယ်အဲ့ဒီအပေါ်မှာခေါင်းဆောင်ဂရင်းနီပီခေါင်းဆောင်တွေကလည်းဒါဆိုမဖြစ်ဘူးငါတို့ကီนี่ဆိုတဲ့ဟာကိုမတုံတော့ဘူးပေါ့ကြရဆိုတာဖြစ်လာတယ
်ဆရာခုတန်ရကိုတိုင်းကအခုဒီတော်လိုင်းရေးဒီတောက်လျှောက်တက်တန်းပေါ့နော်အဲဆိုရင်ဘလောက်လောက်နှစ်ပေါင်းဘလောက်လောက်ဖြတ်တန်းခဲ့ရလဲရှင်အားလုံးပေါင်း
ကျွန်တော်က85ခရေကအဲ့ဒီတော့ကလေးလုပြောလို့ရသေးတယ်ဗောလေအဲ့ဒီ85ခရေကကျွန်တော်ဒီတောင်လိုင်းထဲဝင်ရတယ်အဲ့ဒီတော့ကတော့ဒီတောင်လိုင်းကဘာရဲ့လို့မသိသေးဘူးတိုးတော့ဒီတောင်လိုင်းထဲရောက်လာမှဒီတမိုင်းဒီကတော့တည်ရတယ်ကျွန်တော်တို့ဒီပြည်တွင်းမှာတော့ကျွန်တော်တို့ greenie ရဲ့တမိုင်းဖြစ်မှာမတည်ရဘူးလေ
ဆိုတော့ဒီတစ်ချိန်နှွေဦးတော်လှန်ရေးကနဲ့ပတ်သက်ပြီးတော့ဆရာရေမျှော်လင့်ချက်ပေါ့နောက်တောက်လျှောက်တစ်ခါထပ်ပြီးတော့စတက်အာနာပြန်သိမ်းနိုင်တာဒီချိန်နှွေဦးတော်လှန်ရေးရဲ့အားသာချက်အားနိုင်ချက်တွေမှာဆရာရေမျှော်လင့်ချက်ကဘာလဲရှင
်ကျွန်တော်တို့ဒီတောင်လိုင်းရေးတစ်ချိန်ရတော့နောက်ဆုံးဝဲဖြစ်ရမယ်ဟိုအဲ့လိုမျိုးပဲခံယူထားတယ်ဟိုမျော်လင့်မျော်လင့်ထားတယ်ဒီလိုပဲပြရမယ်ဒီတပွဲနောက်ဆုံးပွဲပဲပေါ့ဟိုဒီစိတ်အနာရှည်ရလေးရှစ်ဆက်မရှိရတော့ဘူးဆိုတော့ကျွန်တော်တို့ကတော့ယုံကြည်တယ်ဘာဖြစ်လဲဆိုရင်ကျွန်တော်တို့တိုင်းသားအားလုံးအပါဝေပေါ့လေပမာဟိုလူမျိုးစုတွေကိုတိုက်ကလက်နဲ့ကင်ပြင်းမှတော်လာနေပြီဒါကဟိုပေါ့လေအရင်တော့ကျွန်တော်ပြောသလိုကျွန်တော်တို့တိုင်းသားဒီလက်နဲ့ဘာကြောင့်ကင်လဲဆိုတော့လူသားရမသိဘူးကျွန်တော်တို့အမျိုးကိုတိုက်ပြီးလေမတိကြဘူးဟိုအထူးသဖြင့်ဟိုဝါဒဖြတ်ချီရလေကောင်းတယ်ဗောလေသူစတဲ့ဖြစ်ပေါ့ဝါဒဖြတ်ချီရှိနေတော့သူတို့စိတ်ထဲမှာလက်နဲ့ကင်တဲ့လူတိုင်းကဖြစ်သမားတောင်းချမ်းသူလိုပဲမြင်ကြတယ်ဒါကဟိုတခြားဟိုတိုင်းဒေသကြီးမှာမပြောဘူးဗောနော်သူတို့လေကောကလူဒီမော့ဆိုကလူရွာကလူကလေဒီတိုင်းပဲမြင်တယ်သို့တော့ကျွန်တော်တို့ဒီနေ့ဒီနောက်ဆုံးအနာတိုင်းမှုမှာကလူထုရဲ့85 80ရာခိုင်နှုန်းကဒီအနာရှိကိုတော်လာနေကြတာဖြစ်တယ်ဆက်ကြည့်ကြတာဖြစ်တယ်ဆိုတော့ဒါကအာသာချက်တွေပေါ့နော်နောက်မှဒီပြီးခဲ့တဲ့ကျွန်တော်တို့ခေတ်တော်လာရေးဟိုကလနောက်မှဒီရှေ့ရှေ့အရေးခေတ်နောက်မှဒီနောက်ဆုံးအရေးခေတ်ကလူမြင့်တွေလည်းမတူကြဘူးလူထုတွေကလည်းနားလည်ကုန်ပြီဆိုတော့ကျွန်တော်တို့ဟိုဒီပွဲကအောင်မအောင်ကုန်အောင်ရမယ်ဆိုတာယုံကြည်ပြီးသားပါရှေ့ရှေ့အရေးခေတ်တော့ကကျွန်တော်9နှစ်လောက်ရေပေါ်လောက်လာခဲ့ပြီအဲ့ဒီចောင်းသားတွေထွက်လာတော့ကျွန်တော်တော်အားရှိတယ်ပေါ့လေအားရှိတယ်တော့တော်တော်လေးတက်ကြွတယ်ပေါ့အဲ့ဒီတော့လေးငယ်သေးတော့နှစ်တက်20လောက်ပဲရှိသေးတယ်ဆိုတော့ဟိုတော်တော်လေးဝူတာခဲ့တယ်သို့တော့ခုနနောက်ွယ်ကနေပပမှုကမလိုက်လာဘူးလူထုရဲ့ထောက်ခံမှုလူထုရဲ့ပပမှုကမလိုက်လာတော့ကျွန်တော်တို့စံတပ်ပြီးမတားပဲတဲ့လူတွေပဲပြတ်ကျခဲ့တယ်အဲ့တော့ဒီနေ့ကစတာတတမတတအားလုံးမိဘပြည်သူတော်ဟိုတိတိယယောက်ပပိုးတာဖြစ်တယ်ပဝီနေတာဖြစ်တော့ဟိုအားလေးရှိတယ်နောက်မှပွဲလေးပြရမယ်ဒီချိန်မှာမိကီရီပါမိကီရပါမိပမာပါလို့လည်းမပြောကြတော့ဘူးအားလုံးတယောက်နဲ့တယောက်နားလေတော့တိုက်ပွဲဝင်နေကြတာဖြစ်ပါတယ်ဒီရှစ်ဆက်မှာလေဒီလိုပဲဟိုဒီလူမျိုးစုအားလုံးပေါ့လေပမာပြည်သူတရက်လောက်ကအပြလာနားလည်မှုနဲ့စူးစိမှုကိုဒီဆောက်ဒီထက်ကောင်းတဲ့ဒီဆောက်မှုရှိတော့မအောင်ပဲမရှိဘူးပေါ့လေမြများပြဖို့လဲလူတယ်လို့အဲ့ဒါမှကျွန်တော်လည်းနားရမယ
်ကျေးဇူးပါဟုတ်ကဲ့အခုလိုအချိန်ပေးပြီးတော့ကျမတို့မေးတဲ့မေးခွန်းတွေဖြေကြားပေးတဲ့အတွက်ဆရာခူးတန်ဒီရောကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့အများကျေးဇူးတင်ပါတယ်
အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီကတောင်မျိုးသားတွမြောက်ရေးတက်ပြီးတော့ TNLAC ကိုတိုက်ပွဲတွေချက်ချင်းရပ်ဖို့မရက်ရင်ဆုံးမအရေးယူမယ်လို့ချင်းချောက်တဲ့စာတစောင်းကိုပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ရက်စွဲနဲ့ပြေပုတ်ခဲ့တာကိုတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးမီဒီယာတွေကဘလို့မှတ်ချက်ပေးရေးသားကြတယ်လဲဆိုတော့ဆောင်းမရှင်ပြည်သွင်းနိုင်ငံအခုလိုတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနီမြန်မာပြည်တွင်းရေးမှာတဖြည်းဖြည်းပို၍ဩဇာပီးဆွတ်ဖက်လာနေသောတရုတ်နိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ထံကိုရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီကဩဂုတ်လ29ရက်နေ့ရက်စွဲနဲ့စာတစောင်ပေးပို့ခဲ့ပါတယ်အဲ့ဒီစာမှာ TNLA အနေနဲ့တိုက်ပွဲများကိုချက်ချင်းရပ်တန့်မှုရေးသားထားပြီးအကယ်၍မရပ်တန့်ပါကတရုတ်ဘက်ကကြောက်ရွံ့ကြိုးနွံနှင့်ဆုံးမရေးနီလန်းများကိုပုံမလုံဆောင်မယ်လို့ဖော်ပြထားတာတွေ့ရပါတယ်ဒီစာကိုချင်းကြောက်စာအဖြစ်ဒေါ်လာရေးအင်အားစုတွေနဲ့မြန်မာပြည်သူတွေကရှုမြင်ကြပါတယ်အခြားနိုင်ငံတနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ပါဘူးလို့တွင်တွင်ပြောနေတဲ့တရုတ်အစိုးရအနေနဲ့မြန်မာပြည်တွင်းရေးကိုဗျောင်ကြက်ကြက်ဝင်ရောက်ဆွတ်ဖက်လိုက်တာပဲလို့တုံ့ပြန်ဝေဖန်တဲ့တွေထွက်ပေါ်လာတာတွေ့ရပါတယ်အမျိုးသားညီညွတ်ရေးအတိုင်းအမြင်ခံကောင်စီ NUCC ကရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီက TNLA ထံပေးပို့တဲ့စာအပေါ်သဘောထားကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။တန်အမျိုးသားတို့ရဲ့တမတော်အပေါ်နဲ့မိမိတို့ပြည်သူများရဲ့တော်လှန်ရေးအပေါ်ယခုကဲ့သို့ရိုင်းပြစွာချိန်ကျောက်စော်ကားမှုကိုပြင်းထန်စွာရှုတ်ချကြောင်းနဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကလူမျိုးစုံပြည်သူများမြန်မာစစ်တပ်ရဲ့မတရားအနိုင်ကျင့်ခံနေရမှုကိုစာနာနားလည်ပြီးကူညီပံ့ပိုးခြင်းအပြင်ဆွေမျိုးပေါက်ဖို့ချစ်ခင်ရင်းနှီးမှုကိုပုံမခိုင်မြဲစေရန်ကြိုးစားတဲ့ကြောင်း NUCC ကြေညာချက်မှာဖော်ပြထားပါတယ်အလားတူပါပဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဦးရီမွန်ကလည်းအမျိုးသားညီညွတ်ရေးအစိုးရအနေနဲ့တရုတ်ပြည်ဆိုင်ရာမူဝါဒကိုလူသိရှင်ကြားထုတ်ပြန်ထားပြီးဖြစ်တယ်မြေပြင်က PDF ရဲဘော်တွေဟာ NUG ရဲ့လမ်းညွှန်ချက်အရာတရုတ်စီမံကိန်းတွေအပါအဝင်နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေအားလုံးကိုအပွန်းအပဲ့မရှိအောင်ထိမ့်သိမ်းစောင့်ရှောက်ပေးနေကြတယ်။ဒါကြောင့်တရုတ်နိုင်ငံအနေနဲ့မြန်မာအရေးနဲ့ပတ်သက်ရင်လက်တွေ့ကြကြချင်းကဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်လို့အေယာဘရီသတင်းဌာနကပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာပြည်သူတွေဟာရန်ကုန်တရုတ်တန်ယုံလူမှုကွန်ရက်စာမျက်နှာမှာသဘောထားမှတ်ချက်ပေါင်း 6,400 ကျော်ဝင်ရောက်ရေးသားခဲ့ကြပြီးတရုတ်အနေနဲ့မြမပြည်တွင်ရေဝင်ရောက်မဆွတ်ဖက်ဖို့ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြကြောင်းအေယာဝတီသတင်းဌာနကစက်တင်ဘာလ2ရက်နေ့မှာဖော်ပြခဲ့ပါတယ်ရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီရဲ့စာနဲ့ပတ်သက်ပြီးဘေကျင်းမှာပြုလုပ်တဲ့တရုတ်နိုင်ငံသားကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာနိုင်ငံသားကြီးဌာနပြောခွင့်ရသူကတရုတ်အနေနဲ့မြန်မာနိုင်ငံတွေကအခြေအနေတွေနဲ့မြောက်ပိုင်းကတိုက်ပွဲတွေကိုအထူးကိပြုစောင့်ကြည့်နေပြီးမြန်မာရဲ့အကြီးမားဆုံးအိမ်နီးချင်းနိုင်ငံအနေနဲ့မြန်မာတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်အမြဲစိတ်ရင်းအမှတ်နဲ့တက်တက်ကြွကြွကူညီနေပါတယ်လို့သာပြောကြားသွားခဲ့ပြီး TNLA ထံရေးသားတဲ့စာကိုဟုတ်တယ်လို့လည်းဝန်မခံခဲ့သလိုမဟုတ်ဘူးလို့လည်းမငင်းပယ်ခဲ့တာကိုတွေ့ရပါတယ်တရုတ်ရဲ့ယူဆချက်ကမြန်မာစစ်တပ်ပြိုကွဲသွားရင်နိုင်ငံဟာတစသည်ဖြစ်သွားပြီးထိမ့်မနိုင်သိမ့်မရအခြေအနေမျိုးဖြစ်သွားနိုင်တယ်အဲ့ဒီလိုဖြစ်သွားရင်တရုတ်အကျိုးစီးပွားတွေထိခိုက်ဆုံးကျုံမယ်ဒါကြောင့်2008ဖွဲ့စည်းပုံပေါင်းတွင်းကနေဖြည့်ရှင်းကြရွေးကောက်ပွဲအသစ်လုပ်ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်ကိုပြန်လည်အကောင်အထည်ဖော်ပြောရရင်2010ရွေးကောက်ပွဲလမ်းစဉ်ဟောင်းတိုင်းပြန်သွားစီကျင်တာလို့လေလာဆောင်ကြည့်သူတွေကဆိုကြပါတယ်တစ်ဖက်မှာလည်း NUG ဟာအမေရိကန်နဲ့အနောက်အုပ်စုရဲ့အင်အားစုလို့တရုတ်ကယူဆထားပြီးခက်လန်းလန်းကတရီထားဆက်ဆံနေတာကိုတွေ့ကြရမှာဖြစ်ပါတယ်စတီမ်ဆွန်စင်တာကလည်းဩဂုတ်လ26ရက်နေ့မှာတန့်အောင်ပိုင်ရေးသားတဲ့တရုတ်အနေနဲ့သူ့ရဲ့ဩဇာရှိန်ဝါကိုဘယ်လိုဆက်ထိန်းထားမလဲဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာမြန်မာစစ်ကောင်စီအာဏာချုပ်ကိုင်မှုဆုံးကျုံးလာချိန်မှာတရုတ်ဟာပြည်တွင်းစစ်မှာပါဝင်နေတဲ့အင်အားစုတွေအလုံးအပေါ်အမြင့်အားဆုံးဩဇာလွှမ်းမိုးနိုင်မှုစ조사နေတယ်။တရုတ်ဟာအစိုးရအခြေပြုဒီပလိုမစီကိုကျင့်သုံးတာဖြစ်တဲ့အတွက်စစ်ကောင်စီကိုတရားဝင်ဆက်ဆံနေတာဖြစ်တယ်မြန်မာနိုင်ငံတွင်းမှာပြည်တွင်းစစ်အရှိန်မြင့်လာတာနဲ့အမျှတရုတ်ရဲ့ဩဇာပုံမှုကြီးမားလာနေတယ်ဒါပေမဲ့အားလုံးပေါ်တရုတ်ဩဇာအပြည့်အဝတက်ရောက်နေတာမျိုးတော့လည်းမဟုတ်ပြန်ဘူးတရုတ်ဟာသူ့အကျိုးစီးပွားရှိတဲ့နယ်မြေကိုထိန်းချုပ်နိုင်သူနဲ့ဆက်ပြီးအလုံးလုံးမှာဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်နိုင်ငံရေးသူတွေစီတူကတော့တရုတ်ရဲ့ရည်တည်ချက်နဲ့ချင်းကပ်ပုံတွေဟာပကတိအခြေအနေတွေနဲ့မကိုက်ညီဘူး Sita Biu Gwayin, Tambi Biu Gwemelu, Diyoga Yusa Nide, Amangaro, Sita Loya Dujang, Tambi Biu Gweme Chisai Nidaba, Biro Diyo Simangainu Net, Diyo Josiwa Amyazuha, Dolayin Eazuri, Tencho Mu of Yao Nibabi, Daja, Ledwema, Diyo Josiwa Gu Beduga, Agawe Bina in the Le Sura, Diyo Nin at the Bobapu Lu Apare, Biro, Leshi Chenima, Yukobwe Belu Lomale, Pin Nanziam Shibabu, ရွေးကောက်ပွဲအနည်းနဲ့နိုင်ငံရေးထွက်ပေါက်ရှာဖို့ဆိုတာစိတ်ကူးရင်ဆန်လုံးပါတယ်လို့မှတ်ချက်ပေးပါတယ်။အေရာဝတီသတင်းဌာနရဲ့မြန်မာတွင်လေးနံနှစ်ဖက်နင်းနေသည့်တရုတ်အကုံဆုံးကျုံနိုင်ငံရှိသလားဆိုတဲ့ဆောင်းပါးမှာတရုတ်ဂျာဝင်စည်းစမ်းမှုကိုအယံတန်တရားရှိတယ်။ဘေကျင်းကရွေးကောက်ပွဲတစ်ခုကိုစစ်ကောင်စီအတွက်ဖြတ်လန်းအဖြစ်တွန်းအားပေးနေသေးတယ်။ဒါပေမဲ့ဒါဟာအရန်ယူအားတ ကြီးမားပါတယ်ဒေတာတွေမှာဩဇာကြီးမားတယ်လို့လွှမ်းမိုးချုပ်ကိုင်နိုင်ဖို့လဲကြိုးပမ်းနေတာကိုတွေ့ကြရမှာပါအထူးသဖြင့်တောင်တရုတ်ပင်လယ်ရင်းကဖြစ်ရပ်တွေကိုကြည့်ရင်သိနိုင်ပါတယ်ဖိလစ်ပိုင်သင်္ဘောတွေကိုတရုတ်သင်္ဘောတွေကဝင်တိုက်တာဂျပန်ရေပိုင်နယ်ထဲကိုတရုတ်စစ်သင်္ဘောတွေဝင်ရောက်လို့ဂျပန်ကကန့်ကွက်တာတွေကိုသတင်းတွေမှာတွေ့နေရပါတယ်ဒါကြောင့်လဲစောင့်ကြည့်လေ့လာသူတွေကတော်လိုက်ရင်အင်အားစုတွေအနေနဲ့တရုတ်နဲ့ဆက်ဆံရေးကောင်းအောင်ထူထောင်နိုင်ဖို့အရေးကြီးတယ်လို့တရုတ်ဩဇာကံလုံလုံဖြစ်မသွားရေးကိုလည်းသတိထားရမယ်ဒေါ်လာရင်းအင်အားစုတွေအထူးသဖြင့် NUG အနေနဲ့စစ်ကောင်စီဟာနိုင်ငံကိုထိန်းချုပ်နိုင်စွာမရှိတော့ဘူးစစ်ကောင်စီဟာကြရှုံးနေပြီစစ်ကောင်စီအလွန်ကာလမှာဘယ်လိုရှေ့ဆက်သွားကြမယ်ဆိုတဲ့ရှင်းလင်းတဲ့ narrative ကိုတရုတ်ပါဝင်နိုင်ငံတကာအသိုင်းအဝိုင်းကိုနားလည်လက်ခံလာအောင်အာယုံဆိုင်ကြိုးပမ်းသင့်တယ်လို့ဆိုကြပါတယ်ခင်ဗျာ
ခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများတင်ပြပါမယ်။မြို့နယ်တရားကျော်ကလူ1000ဝန်းကျင်က ISP မြန်မာကမိ мян ခဲ့ရမှာစစ်မှုမထမ်းရဖို့လက်ဖိခဲ့ရကြောင်းပြောခဲ့တဲ့သူ183ဦးရှိခဲ့ပါတယ်။စစ်မှုတော်ဥပဒေရဲ့အကျိုးဆက်လေ့လာမှုအပိုင်း1ကိုကြားကြရမှာပါ။
စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်ဒီတစ်ပတ်အပိုင်း၁အနေနဲ့ပြည်သူစစ်မှုထမ်းဥပဒေရဲ့နောက်ဆက်တွဲကိရက်တွေကိုတင်ပြပါမယ်နိုင်ငံအနှံ့မြို့နယ်130ကဖြေဆိုသူ1000ဦးမှာအများစုဖြစ်တဲ့60ရာခိုင်နှုန်းဟာစစ်မှုထမ်းဥပဒေရဲ့တည်ရောက်မှုတွေကိုကြုံတွေ့ခဲ့ကြရပါတယ်မိသားစုနဲ့ဆွေမျိုးထဲမှာစစ်ထဲဝင်ရောက်ရသူအနည်းဆုံး2ဦးနဲ့အထက်ရှိတယ်လို့64ဦးကဖြေဆိုပါတယ်မိသားစုဝင်ငွေရော့ကျသွားတယ်လို့ဖြေဆိုတဲ့သူက258ဦးအထိရှိခဲ့ပါတယ်202ဦးကတော့တခြားမြို့နယ်တွေစီကိုတင်းဆောင်ကြရတယ်လို့ဖြေပါတယ်စစ်မှုမထမ်းရစေဖို့ငွေကြေးနဲ့လက်ပေးရတယ်လို့ဖြေတဲ့သူက183ဦးရှိပါတယ်စစ်ကောင်စီရဲ့တက္ကသိုလ်နဲ့အကြောင်းတွေကိုပြန်တက်ကြရသူတွေရှိတယ်လို့ဖြေသူက151ဦးဖြစ်ပါတယ်ဘာတက်ရောက်မှုမှမခံစားရဘူးလို့ဖြေသူကလူတစ်ထောင်မှာ414ဦးပဲရှိတာဖြစ်လို့60ရာခိုင်နှုန်းပေါ်တက်ရောက်မှုရှိတယ်လို့မှတ်ယူနိုင်ပါတယ်စစ်မှုထမ်းဥပဒေကြောင့်တရားဝင်ရောတရားမဝင်နည်းတွေနဲ့ပါနိုင်ငံရက်ချားကိုတင်းချောင်ရသူတွေလည်းရှိနေပါတယ် ISP မြန်မာကမေးမြန်းခဲ့တဲ့လူတစ်ထောင်ထဲမှာ109ဦးကနိုင်ငံရက်ချားကိုတရားဝင်ပြောင်းရွှေ့နေထိုင်ရတာတွေရှိခဲ့တယ်လို့ဖြေပါတယ်။သူတို့တွေတဲက82ရာခိုင်နှုန်းဟာအလုတ်လုတ်ဖို့ဂျာမန်မဟုတ်အလုတ်ရှာဖို့နိုင်ငံခြားဖို့သွားကြတာပါ။နောက်ထပ်109ဦးကလည်းတခြားနိုင်ငံတွေစီနေဆက်ဒေသတွေကတဆင့်တရားမဝင်တင်းဆောင်ရတယ်လို့ဖြေခဲ့ပါတယ်။ဒီလိုသွားရမှာလဲ စုဆောင်ထားတဲ့ငွေနဲ့သွားကြတာကအများဆုံးဖြစ်ပြီးသူများစီကနေချိန်နာသွားသူကဒုတိယအများဆုံးဖြစ်ပါတယ်။အလုတ်လက်မဲ့ဖြစ်တာနဲ့အလုတ်ထွက်ခဲ့ရတာတွေရှိတယ်လို့ဖြေတဲ့သူက136ဦးရှိခဲ့ပါတယ်။
ဒီမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တကျော်ကတင်ပြပြန်ကြားပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်။AA ဆိုတဲ့သောရရှင်ကဖီယိုဝိုင်းတော်သူဝိုင်းတော်သားတွေအားလုံးခက်ခက်ခဲခဲနဲ့သတင်းတူသတင်းမှန်တွေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်လို့ပြောလာပါတယ်။ Cherry ဆိုတဲ့သောရရှင်ကတော့ဖီယိုအဖွဲ့သားတွေအားလုံးမင်္ဂလာရှိတဲ့ညချမ်းလေးဖြစ်ပါစေနော်တဲ့မြမပြည်ကြီးအမြန်ဆုံးအေဂျင်ငင်းချင်းကြီးတွေရကြပါစေလို့ပြောလာပါတယ်။ဟုတ်ကဲ့ရှင်ဖီယိုကလည်းမြမပြည်သူပြည်သားတွေအတွက်ဘေးအန္တရာယ်ကင်းရှင်းတဲ့ညချမ်းဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်။ဖြစ်ရစီစဉ်နေတဲ့ပတ်သက်ပြီးတော့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးပါမယ်
။ကျွန်တော်ကအင်္ဂလိပ်စာလေ့လာနေသူတယောက်ပါ။ဆရာကကျွန်တော်ကို VOE ကလွှင့်တဲ့ English program တွေနားထောင်သင့်တယ်ပြောလို့ line ပေါ်မှာ radio frequency တွေရှာကြည့်တာမတွေ့လို့ VOE ဘာမစ်ကိုမေးလိုက်တာပါခင်ဗျ။ပြန်လည်းဖြေကြားပေးတာကျေးဇူးတင်ပါတယ်။ frequency မေးတာကလေကျွန်တော်တို့အရက်ကဘယ်တော့ line ပြတ်မယ်မသိလို့ line ပြတ်ခဲ့ရင်လည်းဆက်ပြီးလေ့လာနိုင်အောင်သိကျင်လို့ပါဗျ
။ဟုတ်ကဲ့ပါ။ဒီတော့ရှင်ပထမရေးလာတဲ့စာမှာအင်္ဂလိပ်အစီအစဉ်တွေနားထောင်ခြင်းနဲ့ဆိုလို့ကျမတို့ဒီအင်တာနက်စာမျက်နှာမှာအင်္ဂလိပ်အစီအစဉ်တွေနားဆင်လို့ရတဲ့နေရာတွေကိုဖော်ပြပေးလိုက်ပါရနော်။ဒါမဲ့လေသူကလိုင်းပြတ်သွားတဲ့အခါမှာအင်တာနက်လိုင်းမကောင်းတာကိုပြောရဲထင်ပါတယ်။အင်တာနက်လိုင်းပြတ်သွားတဲ့အခါမှာရေဒီယို frequency နဲ့လိုင်းတို့မီတာရေဒီယိုလေးနဲ့နားထောင်ခြင်းမှာလို့ရေးလာတာပါ။ဟုတ်ကဲ့ဒီတော့ရှင်ရဲ့မေးခွန်းနေနှစ်ခုပထမတစ်ခုဖြေရမယ်ဆိုရင်တော့အင်္ဂလိပ် program တွေကိုကျမတို့ VOE ကထုတ်လွှင့်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာတွေနားထောင်ခြင်းနဲ့ဆိုလို့ကျမတို့ Facebook နဲ့ VOE Internet စာမျက်နှာမှာကြည့်ရှုနိုင်ပါရဲ့နော်ကျမတို့ VOE စာမျက်နှာမှာဆိုရင်ဘယ်ဘက်မှာကျမတို့ဒီ drop down menu တွေကျလာတဲ့အခါ American အင်္ဂလိပ်စာလေ့လာဖို့အတွက်စာမျက်နှာလုပ်ပေးထားပါရဲ့အဲ့မှာ American 3 EDN အသုံးနှုန်းတွေပြီးတော့ရုပ်ရှင်တွေကအင်္ဂလိပ်စာနောက်ပြီး English in a minute နောက်ပြီးမက်ကျင်းမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုနိုင်ပါတယ် Facebook မှာကြည့်ရတာလွယ်တယ်ဆိုရင်လည်း Facebook view ရဲ့စာမျက်နှာမှာအပတ်စဉ်နေ့စဉ်အစီအစဉ်သစ်တွေကိုတင်ပေးနေပါရယ်နော်ဒီတော့ရှင်က internet line မမီးတဲ့နေရာကနေပြောင်းနားထောင်ခြင်းနဲ့ဆိုလို့ radio နဲ့နားထောင်ခြင်းနဲ့လို့သူ့လိုမျိုးပြောလာတဲ့သူတွေဟုတ်ကဲ့ကျွန်မစိတ်မကောင်းပါဘူးလို့ပဲအရင်ပြောချင်ပါတယ်ကျွန်မတို့ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကလေအခု radio ကနေမလွှင့်တော့ပါဘူးရှင်ဟိုအရင်၄-၅နှစ်မတိုင်ခင်ကတော့ American Indian သင်ခန်းစာကို radio ကနေထုတ်လွှင့်ပေးပါတယ်အခုတော့သင်ခန်းစာအစ်စ်တွေကရုပ်တံနဲ့ရိုက်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ရုပ်တံနဲ့ပဲထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဒါနဲ့ဒီစက်တင်ဘာလစကစပြီးတော့ဒီမြန်မာနိုင်ငံမှာလျှက်10မီတာကြီးတိုးမြင့်ပြီးတော့ကောက်ခံတော့မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေတော်တော်လေးကိုစာရေးရေးလာကြပါတယ်ဥမာဆိုရင်ဥမာတစ်ခုလေးပဲပြောပြပါမယ်နော်သောရရှင်ဝင်းစုံသူကကိုယ့်ရက်ွက်ရဲ့ transformer အဝင်တကြိုးပြည့်စင်းရင်နဲ့တက်ဆိုင်ရာရက်ွက်ကြီးရွာတွေကကိုတူကိုရပြင်ရတာပါဒါပေမဲ့မီတာကတိုးကောက်တယ်ဆိုတော့ ဘယ်မှာတာဝန်ယူမှုတာဝန်ခံမှုရှိလို့ပါလဲတဲ့မေးလာပါတယ်။ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့စာတွေထဲမှာအခုလိုမျိုးကိုယ်ဝိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေနောက်ပြီးနေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုပတ်စင်လက်ခံရရှိပါတယ်။ဒီထဲကစာတွေကိုဒီမှာဒီအချိန်ရလောက်ရွေ့ရွေ့ပြီးဖော်ပြပေးသွားပါရနော်။ဒီတစ်ပတ်တော့သောရရှင်တယောက်မခံစားနိုင်တော့လို့ပါတဲ့ဝေဟင်ကနေပြီးတော့တိုက်ခိုက်နေတဲ့ဖြစ်ရက်တွေကိုဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။စစ်ကောင်စီကဝေဟင်ကနေပြီးတော့တိုက်ခိုက်မှုကြောင့်အရက်သားတွေအများပြတေဆုံးခဲ့ရတဲ့တဲ့တွေသောရရှင်တွေအားလုံးသိပြီးကြပြီဖြစ်မဲ့ထင်ပါတယ်ရှင်။ဒီလိုမျိုးကလေးငယ်တွေအပေါင်းဝင်အရက်သားတွေတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတ
ယ်။မြန်မာနိုင်ငံမှာတိုင်းသားတော်လိုင်းတပ်ဖွဲ့တွေနဲ့ NUG PDF တွေကစစ်တပ်ကင်းစင်အောင်လှုပ်ထားတဲ့မျိုးတွေကိုရောစစ်ရှောင်းစခန်းတွေရောဒီလိုစစ်အာဏာရှင်မစိုးပွန်းနိုင်တော့တဲ့နေရာအများစုမှာရှိနေတဲ့တာမန်ရသားပြည်သူတွေကိုလေရင်နဲ့ဘုံကျဲတာတွေကိုတိတ်မလုံနိုင်အောင်ပြီးတော့အပြစ်မဲ့ပြည်သူတွေအစုလိုက်ပြုံလိုက်မတက်ခံရအောင်ကာကွယ်ဖို့အမေရိကန်ကလက်လက်တွေတောင်းကျင်ပါတယ်ခင်ဗျာ။ဒီတောင်းရကာကွယ်နိုင်တဲ့အာလီဝါနင်းစနစ်ချိုးတင်တဲ့သတိပေးစနစ်လေရင်ပစ်နိုင်တဲ့ FN6 လို့မြေပြင်ကဝင်ဟင်ပစ်ဒုံးကြီးပြီးတော့ရုရှားစူပါတိုက်လေရင် SU-30 လောက်ပါပြစ်နိုင်တဲ့ပယ်ထိန်တက်ဒုံးကြီး guided missile 10 လက်လောက်ပါပံ့ပိုးပေးဖို့အမေရိကန်ကိုပြောပေးပါ။ဒေါ်လာရေးပြီးရင်အတိုးပါပေါင်းပြီးပြန်ဆက်ပမယ်လို့လည်းပြောပေးပါဗျာ။မခံစားနိုင်တော့လို့ပါဗျာ
။မြန်မာနိုင်ငံကဒေါ်လာရေးတွေလိုအပ်ချက်ကိုတောင်းဆိုချင်ပါတယ်ဆိုပြီးတော့မခံစားနိုင်တော့လို့ပါတဲ့အခုလိုမျိုးဝေဟင်ကနေပြီးတော့တိုက်ခိုက်နေတဲ့ဖြစ်ရက်တွေကိုဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။ဒီလိုမျိုးမြန်မာနိုင်ငံမှာအရက်သားပြည်သူတွေဒီဝေဟင်ကနေတိုက်ခိုက်မှုတွေနောက်ပြီးတော့ပြည်ပြင်ကနေလက်နက်ကြီးနဲ့တိုက်ခိုက်မှုတွေနဲ့ကြုံနေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သရရှင်တရားကိုသူစဉ်းစားမိလို့ပါဆိုတော့သူသိစင်တာလေးကိုမေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်အခုလက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့လုပ်ရက်တွေဟာလူမျိုးလုံးတက်ဖြတ်မှုအဖြစ်သတ်မှတ်နိုင်မလားဆိုတာစဉ်းစားမိပါတယ်လူမျိုးစုတစ်ခုကိုတက်ဖြတ်တာဗမာဆိုတဲ့လူမျိုးစုတစ်ခုတည်းကိုဥတီတက်ပြတာမဟုတ်သလိုတိုင်းသားလူမျိုးစုတစ်ခုခုကိုရည်ရွယ်တာမဟုတ်ဘူးလို့ဆိုနိုင်ပေမဲ့မြန်မာနိုင်ငံသားတွေကိုဥတီတက်ပြနေတာလို့ဆိုနိုင်ပါတယ်သူတို့ကသူတို့အခေါ်အကြမ်းဖက်တွေရှိလို့ဆိုတဲ့အကြောင်းပြချက်နဲ့အပြစ်မဲ့အရသားတွေရှိနေတဲ့ရွာတွေမြို့တွေကိုလေကြောင်းလက်နက်ကြီးနဲ့ပစ်ခတ်တာစစ်ကြောင်းထိုးပြီးအကြမ်းဖက်နေတာတွေကလူမျိုးစုတစ်ခုကိုရည်ရွယ်ချက်ရှိရှိတက်ပြနေတယ်ဆိုတဲ့အချက်နဲ့ကန့်ညီပါသလားနှစ်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်စေမှုဆိုတာကလည်းအလားတူပါပဲ။၃ဖြက်လေးပြက်လို့အများသိကြသလိုမြို့တွေရွာတွေကိုရွေကျဲရှိရှိပိတ်ဆို့တာဝင်ထွက်ခွင့်မပြုတာတွေကဒီအချက်နဲ့ကန့်ညီမယ်ထင်ပါတယ်။သူတို့ကိုယ်တိုင်လက်နက်အားကိုနဲ့တပ်ဖြတ်တာအပြင်သူတို့ဘက်မှလိုအပ်နေတဲ့လူဝင်အားရနိုင်ဖို့အတင်းအကျပ်နှီးမျိုးစုံနဲ့စုဆောင်းတာကိုပါထည့်ပြီးစဉ်းစားရင်ပိုပြီးပြည့်စုံမယ်လို့ထင်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆော့ဖက်တာမျိုးမလုပ်ရဘူးဆိုတော့ကန့်သက်ချက်ရှိတာကိုနားလည်ပါတယ်။ဒါပေမဲ့လူသားမျိုးနွယ်တစ်ခုရင်ဆိုင်နေရတဲ့ပြဿနာလို့စဉ်းစားရင်ကောမရနိုင်ဘူးလား။လူသားမျိုးနွယ်တစ်ခုမကတဲ့မြန်မာနိုင်ငံသားအများစုအပေါ်ကိုကျူးလွန်နေတာမျိုးအနေအထားမှာဖြစ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မဖြစ်နိုင်ဘူးလားဆိုတာသိကျင်မိပါတယ်။
ဒါကဒီသောရရှင်သူစဉ်းစားမိတာကိုပြောလာတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကလူသားမျိုးနွယ်တစ်ခုလုံးရင်ဆိုင်နေရတဲ့ပြဿနာမလို့မြန်မာနိုင်ငံသားအများစုပေါ်မှာကျူးလွန်နေတဲ့အနေအထားဖြစ်လို့အရေးယူဆောင်ရွက်မှုတွေနိုင်ငံတကာကလုပ်လို့မဖြစ်နိုင်ဘူးလားဆိုတော့မေးလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်အားလုံးအတွက်ပိုမိုကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများအားဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်
ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဆက်ပြီးကမ္ဘာတစ်လောက်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံသားတစ်ယောက်ကဖဲချက်တွေ့တဲ့ Gates Smartan တင်တိုက်ရင်တလုံးတိစောက်ပြလိုက်ပါတယ်။ Saudi Arabia က Game ကစားသူတယောက်ဟာ Game Control လက်ကင်အလုံး400ကို TV တလုံးမှာချိတ်ဆက်ပြလိုက်ပါတယ်။ဒီလိုကမ္ဘာတစ်လောက်ကထူးထူးခြားခြားသတင်းတွေကိုကိုချင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
အမေရိကန်နိုင်ငံသား Brian Buck ဟာဖဲချက်တွေနဲ့ကမ္ဘာအမြင့်ဆုံးတိုက်အိမ်တစ်လုံးကို၈နှစ်အတွင်းစောင့်ပြခဲ့တဲ့အတွက်ဂင်းနီကမ္ဘာမှတ်တမ်းစံချိန်တင်သွားပါတယ်။သူဟာ Corey Tate တွေနဲ့နောက်တခြားအထူးပြုလုပ်ဖန်တီးချက်တွေမပါဘဲဖဲချက်တွေကိုပဲသုံးပြီးတိုက်တစ်လုံးကိုစောင့်ပြခဲ့တာပါ။သူစောင့်ခဲ့တဲ့တိုက်ဟာအထက်54တက်ရှိပြီးသူကိုယ်တိုင်တင်ထားခဲ့တဲ့အထက်50တိုက်စံချိန်ကိုချိုးလိုက်တာပါ။အထက်တွေအကုန်စောက်ပြီးတဲ့အချိန်အပေါ်ဆုံးအစ်စ်မှာ226ဂရမ်အလေးချိန်ရှိတဲ့ Honor တစ်စိတ် Magic V3 တယ်လီဖုန်းတစ်လုံးကိုတင်ပြခဲ့ပါဗျ။သူဟာအခုလိုတိုက်အိမ်ကိုအမေရိကန်နိုင်ငံ New Mexico ပြည်နယ် Santa Fe မြို့မှာ August 6ရက်နေ့ကစောက်လုပ်ခဲ့တာဖြစ်ပြီးသူစောက်လုပ်ခဲ့တဲ့ Video File ကိုတော့ August 23ရက်နေ့မှာ Online Internet ပေါ်မှာလွှင့်တင်ခဲ့ပါဗျ။အသက်50အရွယ် Brian Buck ဟာအခုလိုဖဲချက်နဲ့အိမ်ဆောက်တာကိုဝါသနာပါတဲ့အတွက်ပြီးသူကပညာကိုမဟာပွဲရတဲ့အထိစီးပူးခဲ့ပြီးတော့အခုချိန်မှာတော့ professional ဖဲချက်ပြားတွေချက်ပြတဲ့သူအဖြစ်ရပ်တည်နေတယ်လို့သူ့ရဲ့ကိုယ်ပိုင် internet ဆိုင်မျက်နှာမှာရေးထားပါတယ်ရှင
် Sorry Arabia နိုင်ငံကဂိမ်းကစားသူ Ibrahim El Nassar ဟာဂိမ်းကစားတဲ့လက်ကင်ကွန်ဆိုးပေါင်း400ကျော်ကို TV တစ်လုံးထဲမှာချိတ်ဆက်ပြီး Guinness ကမ္ဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်သူရဲ့ဂိမ်းကစားတဲ့အခန်းပေ30နဲ့16ပေပတ်လည်ရှိတဲ့အခန်းထဲမှာ Metal Gear MSA Arcade နဲ့တခြား Black ထိုးလိုက်တာနဲ့ကစားလို့ရတဲ့ဂိမ်းမျိုးစုံကိုလည်းစုဆောင်းထားပါတယ်။သူဟာဂိမ်းတွေကိုစုဆောင်းယုံနေမကဂိမ်းကစားသူတဦးလည်းဖြစ်ပြီးနေ့စဉ်နီးပါးဒီဂန်ဝင်ဂိမ်းအဟောင်းလေးတွေကိုလာကစားလို့ရှိတယ်လို့ Elnasar ကပြောပါတယ်။သူစုဆောင်းထားတဲ့ဂိမ်းဆက်တွေဟာ1980နဲ့1990ခုနှစ်ထုတ်ဂိမ်းဆက်တွေဖြစ်ပြီးတော့အခန်းတစ်ခုထဲမှာအလုံးကိုဆက်သွယ်ထားတာပါ NSR အနေနဲ့ဂိမ်းဆက်တစ်ခုချင်းစီရဲ့သမိုင်းဝင်ပုံကိုတန်ဖိုးထားပြီးတော့ဒါရီနဲ့ကစားရတာကိုလည်းသဘောကျပါတယ်သူအခုလိုဖန်တီးထိန်းသိမ်းထားတဲ့အခန်းကိုကဘာတဝမ်းကဂိမ်းဝါသနာရှင်တွေနှစ်သက်သဘောကျနေပါတယ်ခင်ဗျာ
ကျူဘားနိုင်ငံကဘောလုံးအားကစားသမား Eric Hernandez ဟာသူ့ခြေထောက်နဲ့ဘောလုံးကိုကြော့ပြီးအချိန်အကြာဆုံးထိန်းနိုင်တဲ့ဂိမ်းနှစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်သူဟာယင်းလုံးကသူ့ဘာသာတင်ထားတဲ့စံချိန်ဟောင်းကိုချိုးပြီးအချိန်3နာရီ5မိနစ်28စက္ကန့်ကြာဘောလုံးကို6ထောင်နဲ့တော့ပြီးတော့ထိန်းပြနိုင်ခဲ့တာပါခြေချင်းဝက်တစ်ဖက်စီမှာအလေးချိန် 1.5 ကီလိုဂရမ်ကိုချိတ်ဆွဲထားပြီးတော့ထိုင်လျက်နဲ့ဘောလုံးကိုတော့ပြခဲ့တာပါဟာဗာနာမြို့တော်မှာရှိတဲ့ဟိုတယ်တစ်ခုမှာသူ့အစွမ်းကိုပြသခဲ့တာဖြစ်ပြီး FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဒိုင်လူကြီး2ဦးကလည်းသူ့အစွမ်းပြတာကိုစစ်ဆေးအတည်ပြုခဲ့ပါတယ်ပြည့်တဲ့ဧပြီလ6ရက်နေ့တုန်းကလည်းအသက်58နှစ်အရွယ်ဟန်နန်ဒက်စ်ဟာမတ်တက်ရက်ပြီးဘောလုံးတော့တာကိုအချိန်12နာရီ6မိနစ်နဲ့10စက္ကန့်ကြာအောင်ထိမ့်ပြခဲ့ပါတယ်။2020ခုနှစ်ကလည်းသူဟာစက္ကန့်30အတွင်းခေါင်းနဲ့ဘောလုံးကိုအချိန်188ကြိမ်တိုးထိပ်ပြပြီးတော့ဂင်းနစ်ကမ္ဘာစံချိန်တင်ထားပါတယ်ရှင်။
ကျူဘားနိုင်ငံမှာပဲတတိယအကြိမ်မြောက်အာဖရိုကျူဘန်သဘင်အလှပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အာဖရိကနယ်ပွားကျူဘားနိုင်ငံသားတွေရဲ့သဘင်အကောက်အလှကိုပြိုင်ခဲ့ကြတာပါ။သူတို့ရဲ့မူရင်းဇာတိကိုဂုဏ်ပြုကြတဲ့ပွဲလည်းဖြစ်ပါတယ်။ဟာဗာနာမြို့တော်မှာကျင်းပတဲ့ဒီပွဲကိုအမျိုးသားအမျိုးသမီးနဲ့ကလေးတွေပါဝင်ခဲ့ကြပြီးတော့ဖြစ်တယ်လို့ပဲခင်းကျင်းထားတဲ့ကော်ဇော်နီပေါ်မှာမိုးရေရွာနေပေမဲ့လည်းပွဲကိုမဖြတ်ပဲတက်တက်ကြွကြွကျင်းပခဲ့တာပါ။ဂျိုင်ပွဲဝင်သူတွေရဲ့ကြစ်ထားတဲ့သဘင်တွေမကြစ်ထားဘဲလွတ်လွတ်လပ်လပ်ကောက်နေတဲ့သဘင်တွေရဲ့အလှတန်ဆွမ်းမှုနဲ့ကျန်းမာရေးကိုစစ်ဆေးအမှတ်ပေးခဲ့ကြပါတယ်ဒီပွဲဟာကရေဘီယံကျွန်းစုတွေပေါ်မှာနေထိုင်ကြတဲ့အာဖရိကနယ်ပွားတွေရဲ့သဘင်ပုံစံကွဲပြားမှုအလှနဲ့ရိုးရာယဉ်ကျေးမှုတမိုင်းကိုထိမ့်သိမ့်လိုတဲ့ရည်ရွယ်ချက်နဲ့ကျင်းပတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ဒီရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ယူကရိန်းရုရှားစစ်ပွဲဟာနိုင်ငံတကာတည်ငြိမ်အင်ဂျင်ရည်ကိုဆက်ပြီးတော့ချိန်ချောက်နေပါတယ်ရုရှားရဲ့ဓာတုလက်နက်တွေကြောင့်အရက်သားတွေတေကျေနေကြရပြီးယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အအုံတွေလည်းထိခိုက်ပျက်စီးနေရပါတယ်။ ရုရှားဘက်ကဆက်ပြီးတော့စစ်ဆင်နွှဲနိုင်မှုလိုအပ်တဲ့ပစ္စည်းကိရိယာတွေကိုအီရန်မြောက်ကိုရီးယားနဲ့တရုတ်တို့ကထောက်ပံ့ပေးနေတာပါအကြမ်းဖက်ဝါဒကိုအဓိကပံ့ပိုးကူညီနေတဲ့ကမ္ဘာထိပ်တန်းနိုင်ငံဖြစ်တဲ့အီရန်ဟာရုရှားရဲ့ကျူးကျော်စစ်ပုံမအကောက်အောင်စစ်ရေးအထောက်အပံ့တွေကိုတိုက်ရိုက်ပေးအပ်နေပြီးရုရှားအစိုးရကအဲ့ဒီလက်နက်တွေနဲ့ယူကရိန်းအရသားတွေနဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ဖျက်ဆီးနေတယ်လို့အမေရိကန်ကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်လက်ထောက်တန်းအမကြီးရောဘတ်ဝုဒ်ကအခုလိုပြောပါတယ
် On the anniversary of Ukraine's independence from the Soviet Union Russia reportedly used approximately 100 Shahed UAVs and glide bombs
Soviet Union ကနေယူကရိန်းနိုင်ငံလွတ်လပ်ရေးရခဲ့တဲ့နှစ်ပတ်လည်နေ့မှာပဲမောင်းသူမဲ့ Shahed UAV drone အစင်းရဲ့တရအပြင်ရှော့ချဘုံးတွေနဲ့ယူကရိန်းရဲ့လက်စစ်တအားလိုင်းတအားပေးစေယုံတွေနဲ့တဘာဝတန်ခွေစေယုံတွေအပါဝင်နိုင်ငံတော်ဝန်ကအရေးကြီးတဲ့အခြေခံအဆောက်အုံတွေကိုရုရှားကပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်ရုရှားဟာအဲ့ဒီ UAV drone တွေကိုသူ့ဖော်ရထုတ်လုပ်တာဒါမှမဟုတ်အီရန်စီကဝယ်ယူတာဖြစ်ပါတယ်ပဲ့ထိန်တုံးတွေကိုရုရှားနိုင်ငံစီအီရန်ကဆက်ပြီးတော့လွှဲပြောင်းပေးပို့နေမယ်ဆိုရင်တော့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်တိတိတသားအာဏာကျရောက်လာလိမ့်မယ်လို့လည်းတပ်အမတ်ကြီးဝုဒ်ကပြောပါတယ
် The DPRK has unlawfully transferred dozens of ballistic missiles and more than 16,500
ဒါစင်းချီတဲ့ပဲ့ထိန်တုံးကြီးတွေခဲယမ်းမီကြောက်တွေခဲယမ်းဆက်ဆက်ပစ္စည်းတွေပါတဲ့ကွန်တိုင်နာ 16,500 ကိုမြောက်ကိုရီးယားကရုရှားကိုတရားမဝင်လွှဲပြောင်းပေးပို့ခဲ့တဲ့အတွက်ယူကရိန်းပြည်သူတွေရဲ့စစ်ဘေးဒုက္ခပိုးပြီးတော့တာရှည်လာစေခဲ့ပါမြောက်ကိုရီးယားစီကပဲ့ထိန်ဒုံးကျည်တွေကိုဝယ်ယူခဲ့တာဟာကုလသမဂ္ဂလုံခြုံရေးကောင်စီမှရုရှားကိုရိုင်းထောက်ခံထားတဲ့မြောက်ကိုရီးယားလက်နက်ရောင်းချမှုသားမြစ်ချက်ကိုချိုးဖောက်လိုက်တာလည်းဖြစ်ပါတယ်ရုရှားဟာတရုတ်နိုင်ငံစီကလည်းတိတာထင်ရှားတဲ့အထောက်ပံ့တွေရရှိခဲ့တယ်လို့တပ်အမတ်ကြီးဝုဒ်ကပြောပါတယ
် China is exporting to Russia nitrocellulose machine tools microelectronics optics
တရုတ်နိုင်ငံကတင်ပို့လိုက်တဲ့ nitrocellulose ဓာတ်ပေါင်းတွေ၊စက်ပစ္စည်းကိရိယာတွေ၊ microelectronic ပစ္စည်းတွေ၊ UAV drone တွေအပြင် cruise ဒုံးကျည်တွေနဲ့ရုရှားကယူကရိန်းအရသာပြည်သူတွေနဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေအတွင်းတရုတ်နိုင်ငံကတင်ပို့လိုက်တဲ့စစ်ဖက်အရက်ဖတ်သုံးသင်္ကာတွေ၊ဒုံးကျည်တွေ၊ခဲယမ်းမီကြောက်တွေနဲ့ရုရှားကစီးရင်အင်အားတွေအကြီးအကျယ်တိုးချဲ့လာတာကိုတွေ့ခဲ့ရပါတယ်။ရုရှားအစိုးရရဲ့ကျူးကျော်စစ်ပွဲအတွင်းမြေစာပင်ဖြစ်ခဲ့ရသူတွေအတွက်တရားမျှတဝင်ရရှိရေးနဲ့သက်ဆိုင်သူတွေဘက်ကတာဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုကဆက်လက်တောင်းဆိုသွားမယ်လို့လည်းတပ်အမကြီးဝုဒ်ကပြောကြားခဲ့ပါတယ်။ယူကရိန်းပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲဖြစ်မြောက်အောင်တွန်းအားပေးခဲ့ကြသူတွေကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ဖော်ထုတ်သွားမယ်လို့တပ်အမကြီးဝုဒ်ကပြောပါတယ်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြပါပြီ
။ VOA ရုပ်သံကိုဆလောင်းနဲ့လည်းဖမ်းယူကြည့်ရှုနိုင်ကြပါလေ။အခုတော့သတင်းကြေးချုပ်ကိုပြောပြပါဦးမယ်။ဂါဇာရှိဟာမတ်စစ်သွေးကြော်တွေကိုဆက်ပြီးစစ်ဆင်သွားပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယဟုကစစ်ပွဲဆက်လာတဲ့ဝင်လာချိန်မှာကြုံခွာပြောဆိုလိုက်ပါလေ။အစ္စရေးအီရန်ရဲ့ကြောက်စရာကောင်းတဲ့မိစ္ဆာဝေယောဒအတွေ့ခေါ်တဲ့အဝိုင်းခံရတယ်လို့လည်းဆိုပါတယ်။အနောက်ဘက်ကဒေသနဲ့ဂျော်ဒန်နိုင်ငံကြားက LNB သရာအနီအစ္စရေးလုံးကိုပြစ်ခတ်ခံခဲ့ရတာကိုလည်းအစ္စရေးဝန်ကြီးချုပ်ကအပတ်စဉ်အစိုးရဖွဲ့ CIA မိန့်ခွန်းမှာဝေဖန်ပြစ်တင်သွားခဲ့ပါတယ်။ဗီဒီဆွာလာမှာတပ်ရရွေးကောက်ပွဲဝင်ခဲ့သူအတိုက်ခံကောင်းဆောင် Edmundo Gonzalez ဟာတနင်္ဂနွေနေ့ကစပိန်နိုင်ငံကိုရောက်ရှိလာပြီးခိုးလုံငွေတောင်းခံထားတယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ဂျူရာလက်ကကျင်းပခဲ့တဲ့အရင်းပွားပွဲရွေးကောက်ပွဲမှာသူအနိုင်ရတယ်ဆိုပြီးတပ်ရနီကိုလပ်စ်မန်ဒူရိုကကြီးညာခဲ့တဲ့အပေါ်အတိုက်ခံကောင်းဆောင်ဂွန်ဇာလက်စ်ကပြန်လည်စိန်ခေါ်အရင်းပွားခဲ့ရကအခုလိုထွက်ပြေးခိုးလုံခွင့်တောင်းခံလိုက်ရတဲ့အထိဖြစ်ခဲ့ရတာပါ။ယူကရိန်းနိုင်ငံမှာတော့ဒန်နူးမြစ်တစ်လျှောက်အရက်သားပြစ်မှတ်တွေနဲ့စိတ်ကန်းအဆောက်အဦတွေကိုတရင်းတွေနဲ့မှာရုရှားကတိုက်ခိုက်ခဲ့ရမှာရူမေးနီးယားလေပိုင်တပ်ကိုရုရှားဒရုန်းယာဉ်တွေချူကျော်ခဲ့တယ်လို့ရူမေးနီးယားကာကွယ်ရေးဌာနကပြောလိုက်ပါတယ်။ဒီလိုထပ်မလုပ်ဖို့လေရူမေးနီးယားနိုင်ငံကရုရှားကိုတိုက်တွန်းလိုက်ပါတယ်။တရင်ချုပ်ချုပ်ကတော့တလောက်ပါပဲခင်ဗျာ။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အခုအစီအစဉ်ကို VOA ရဲ့ website, YouTube, Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြားတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မပြည့်သူပြည်သားအားလုံးကျမ်းမာချမ်းသာဘိပြာဒုက္ခဝေးကွာကြပြီးဆန္ဒဘုရားထတ်တူမြတ်သည့်ဖြစ်ကြပါစေကျွန်တော်တမောင်သားမှာ